Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ကနေ2022ခုနှစ်အောက်တိုဘာလ22ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9:00ကနေ10:00အထိထုတ်လွှင့်ပေးမဲ့အစီအစဉ်တွေကိုတော့ Flying Tomita 38 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်ညအတွက်စီစဉ်မှုကကျွန်မစုမော်ပါရှင်
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အမေရိကန်အနေနဲ့မြန်မာစစ်ကောင်စီရဲ့လုပ်ရက်တွေပြောင်းလဲအောင်လုပ်ဖို့အချိန်တန်ပြီလို့ပြောပါတယ်အာဆီယံအနေနဲ့အဖွဲ့ဝင်နိုင်ငံတွေအရေးကြားဝင်မဆွတ်ဖက်ရေးမူဝါဒကိုပြန်ပြင်ဖို့လိုအပ်ပြီလို့လည်းမလေးရှားနိုင်ငံသားဝန်ကြီးကပြောပါတယ်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့မြန်မာအရေးတန်တမာရေးနှိမ့်လိုက်ရပုံမှုဖိအားပေးလှုပ်ဆောင်ဖို့လူ့ခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်ဒီသတင်းတွေအပါအဝင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုအောင်မြတ်သူနဲ့အတူတင်ပြပေးသွားမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အတူကြာသပတေးညအတွက်သောရရှင်တွေကိုတင်ဆက်ပေးမယ်ထိတ်တဲရောက်သတင်းတွေမှာတော့စစ်ကောင်စီကသတင်းကျုပ်အထိမ်းအမှတ်နဲ့လူငယ်ချမ်းသာတွင်ပေးမယ်လို့ပြောထားတဲ့အရေးအတွက်ထက်အခုလွတ်လာတဲ့သူအရေးအတွက်ကဒီကနေ့ထိနည်းနေသေးဖြစ်ပါတယ
်သုံးပုံပုံရင်တပုံလောက်ကျန်သေးတယ်ပေါ့နော်ဘာကြောင့်သူတွေကကျန်နေလဲဆိုတော့ဒီလူတွေကလှစ်လိုက်ဒီလူတွေကချမ်းသာလိုက်ဆိုတဲ့အဲ့လိုမျိုးလောက်ကရှိတယ်လို့ပြောတယ်ကျန်ခဲ့တဲ့သူတွေကတော့ကျမကောင်းစွာနဲ့အဲ့လိုဖယ်လိုက်တဲ့တဲ့ကိုပါတယ်မဖြစ်
ဘူး။ရှင်းနေတူပြပြပေးသွားတာပါရှင်ဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။တနင်္လာရီတိုင်းဒဝယ်မြို့မှာတော့ NLD တိုင်းရုံးပောက်ကွဲမှုဖြစ်ပြီးတော့နှစ်ထပ်အဆောက်အဦတစ်ခုလုံးပြိုကျပျက်စီးပါတယ်။ရခိုင်ပြည်နယ်ကြောက်တော်မြို့မှာတော့ AA နဲ့ဆက်ဆက်တဲ့ဆိုပြီးစစ်တပ်ကဖမ်းသွားတဲ့တင်းမရွာသား18ဦးရဲ့သတင်းကအစအနပျောက်နေစေဖြစ်ပါတယ်။စင်ကာပူမြန်မာတန်ရုံးမှာတော့ပတ်ဖို့တက်တန်းတိုးဖို့အခက်တွေ့နေပါတယ်။ဒီလိုနောက်ဆုံးရသတင်းပေးဖို့ချက်ဒီမကြခင်နားဆင်ရမှာပါ။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ကိုအောင်မြတ်သူတို့ပြောပြပေးကြပါလိမ့်မယ်ရှင
်။မေကန်ပြည်တော်စုဟာမြန်မာစစ်ကောင်စီရဲ့လုပ်ရက်တွေပြောင်းလဲအောင်နောက်ထပ်စစ်ပွဲအေးရဘလို့ဖိအားပေးထပ်လှုပ်ဆောင်မလဲဆိုတာစဉ်းစားနေရတဲ့အလဲအပြောင်းကာလတစ်ခုကိုရောက်နေပြီလို့အမေရိကန်နိုင်ငံသားရေးဌာနအတမင်ကန်ဒက်ရက်ရှူလေးကပြောပါတယ်
But at the same time, the situation is getting worse inside Burma, both from a humanitarian point of view, from a security point of view, in terms of the economy.
တွင်းကအခြေအနေတွေဟာလူသားချင်းစာနာထောက်ထားမှုဘက်ကရောလုံခြုံရေးအရာပါဆိုးဝါးလာနေပြီးစီးပွားရေးနဲ့နိုင်ငံရေးမှာတိုးတက်မှုနည်းနေပါတယ်ကျွန်တော်နဲ့ကျွန်တော်အဖွဲ့ဒီကိုလာရတဲ့အကြောင်းအရင်းကဒေတာတွင်းမှာရှိတဲ့လုပ်ဖို့ကံပဲတွေနဲ့တိုင်ပင်ပြီးကျွန်တော်တို့လူချင်းနဲ့ပန်းနိုင်ကိုရောက်အောင်ဘယ်လိုလှုပ်ဆောင်ကြမလဲဆိုတာတိုင်ပင်ကြဖို့ဖြစ်ပါတယ်လို့ပြောတော့တာပါအမေရိကန်နိုင်ငံသားရေးဌာနရဲ့မူဝါဒရေးရာတိုင်ပင်ခံဖြစ်တဲ့ဒက်ရက်ရှိုလေးဟာဘရူနဲ့နိုင်ငံမှာကျင်းပမဲ့အာဆီယံအစည်းအဝေးမစခင်ထိုင်းနဲ့စင်ကာပူတို့ကိုတွားရောက်ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံကိုရောက်လာတဲ့အချိန်မှာပြောလိုက်တာပါဒါပြင်စင်ကာပူဟာမြန်မာစစ်ကောင်းဆောင်တွေငွေထုတ်ငွေသွင်းလောက်ရခက်ခဲအောင်ဖိအားပေးလှုပ်ဆောင်နိုင်တဲ့အခွင့်အလမ်းရှိကြောင်းလဲဒက်ရက်ရှူလေးကပြောပါတယ်။လာမယ့်အာဆီယံထိပ်သီးဆွေးနွေးပွဲကိုမြန်မာစစ်ကောင်စီအကြီးအကဲကိုမဖိတ်ဖို့အာဆီယံကဆုံးဖြတ်လိုက်တဲ့တာရကဟာနိုင်ငံတကာရဲ့ဖိအားပေးမှုထိရောက်မှုရှိတယ်ဆိုတာကိုပြသလိုက်တာဖြစ်ကြောင်းလဲသူကပြောပါတယ်။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေကြောင့်စစ်ကောင်စီအကြီးအကဲကိုမဖိတ်ကြားဖို့အာဆီယံအရှိတောင်အရှနိုင်ငံတွေကမကြခင်ကဆုံးဖြတ်လိုက်တာကြောင့်လဲကျင်းပမဲ့ဒေတာရင်းထိပ်သီးဆွေးနွေးပွဲဟာမြန်မာနိုင်ငံအရေးကိစ္စအဓိကလွှမ်းမိုးဖို့ရှိနေပါတယ်ဒီတော့တွင် Washington DC အခြေစိုက် International Republican Institute IRI ကဒီနေ့အတွင်းပြတ်တဲ့လူခွင့်ရေးစုကိုရယူဖို့ Washington DC မြို့ကိုရောက်လာတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအသံမှကြီးဦးကျော်မိုးထွန်းနဲ့ American ဒုတိယနိုင်ငံခြားရေးဝန်ကြီး Wendy Sharma တို့အောက်တိုဘာလ19ရက်နေ့က American နိုင်ငံခြားရေးဌာနမှတွေ့ဆုံခဲ့ကြပြီးတော့မြန်မာအရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့လက်ထောက်ဝန်ကြီး Sharma ကသူမရဲ့ Facebook လူမှုကွန်မြူနတီရဲ့စာမျက်နှာမှာရေးသားထားပါတယ်ခင်ဗျာ
မြန်မာနိုင်ငံရဲ့လူအခွင့်အရေးအခြေအနေဆိုးဝါးလာတာမို့အရှိတောင်အာရှနိုင်ငံများအဖွဲ့ ASEAN အနေနဲ့ဆယ်စုတည်းနဲ့ချီပြီးတော့ကျင့်သုံးလာခဲ့တဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မစုပ်ရေးမူဝါဒပေါ်မှာပြန်ပြီးတော့တုံ့သက်တင်တယ်လို့မလေးရှားနိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။မြန်မာပြည်ရေးဟာပြည်တွင်းနဲ့ဒေသတွင်းပေါ်မှာတည်ရောက်မှုရှိနေတာမို့ကျန်တဲ့ ASEAN 9နိုင်ငံရဲ့စိုးရိမ်မှုကိုလည်းအတိမတ်ပြုတင်တယ်လို့ဒီကနေ့လှုပ်တဲ့မြန်မာလူအခွင့်အရေးဆိုင်ရာ online ဆွေးနွေးပွဲတစ်ခုအတွင်းမှာမလေးရှားနိုင်ငံရဲ့ဝန်ကြီးဆပူတင်အဗ်ဒူလာကပြောသွားပါတယ်။အာဆီယံအနေနဲ့လက်ရှိကံကြွယ်ဖြည့်ရှင်းနေရတဲ့ကိစ္စရပ်တွေကိုရှောင်လွှဲတဲ့အနေနဲ့ဝင်မစုပ်ရေးမူဝါဒကိုဒိုင်းတစ်ခုအနေနဲ့အသုံးမပြုနိုင်ဘူးဆိုတဲ့အချက်ကိုလည်းဝန်ကြီးအဗ်ဒူလာကထည့်သွင်းပြောကြားသွားပါတယ်။အဲ့ဒီဝင်မစုပ်ရေးမူဝါဒကအာဆီယံကိုလျင်မြန်ထိရောက်တဲ့ဆုံးဖြတ်ချက်ချမှတ်နိုင်ကြမရှိတော့တဲ့အခြေအနေကိုရောက်သွားစေခဲ့တယ်လို့လည်းဝန်ကြီးအဗ်ဒူလာကဆိုပါတယ်။ဒါကြောင့်အာဆီယံအနေနဲ့အပြုသဘောဆောင်ဆက်သွယ်တဲ့ဒါမှမဟုတ်ရင်လစ်လူရှုပြတ်ပြတ်မထားပဲကံကြွယ်ဆောင်ရွက်တဲ့မူဝါဒ တက်တခုကိုချမှတ်တဲ့တယ်လို့လည်းဝန်ကြီးအဗ္ဒူလာကအဆိုပြုပြောခဲ့ပါတယ်။အာဆီယံဘုံသဘောတူညီချက်၅ရဲ့အကောင့်တွေပေါ်ရေးတိုးတက်မှုမရှိတဲ့ပေါ်တုတ်ပြန်တဲ့အနေနဲ့မကြာခင်ကျင်းပမဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာစစ်ကောင်စီခေါင်းဆောင်ကိုမဖိတ်ဖို့အာဆီယံဘက်ကပြီးခဲ့တဲ့တောက်ချာနေ့ကဆုံးဖြတ်ခဲ့တာပါ။အဲ့ဒီအစားနိုင်ငံရေးပိုင်းကမဟုတ်တဲ့ပုဂ္ဂိုလ်တဦးသာဖိတ်မယ်လို့လည်းဆုံးဖြတ်ထားပါတယ်။ဒီလိုဆုံးဖြတ်ချက်မျိုးဟာအာဆီယံအတွက်ရှင်းရှင်းပါပါဖြစ်ပါတယ်။စစ်ကောင်စီပြောရေးဆိုခွင့်ရှိသူကတော့အာဆီယံရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့အမေရိကန်နဲ့ဥရောပရဲ့ပြည်ပဆွဖတ်မှုအဖြစ်ပြစ်တင်ပြောဆိုတာပါခင်ဗျာ
မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပကတွေဒီလေရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့တန်တပန်ရေးအရာပုံမှုဖိအားပေးလှုပ်ဆောင်ဖို့နိုင်ငံတကာလူ့ခွင့်ရေးအဖွဲ့တွေကတိုက်တွန်းပြောကြားလိုက်ကြပါတယ်ဖေဖော်ဝါရီရဲ့နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့ဘာသာရေးနဲ့တခြားလွတ်လပ်ခွင့်တွေချိုးဖောက်ခံရတဲ့ကိစ္စတွေကိုအတွင်းရေးမှူးချုပ်အန်တိုနီယိုဂူတဲရက်စ်အနေနဲ့အလေးပေးဆောင်ရွက်ပေးဖို့အောက်တိုဘာ20ရက်ဗုဒ္ဓနေ့ရက်စွဲနဲ့လူခွင့်ရေးအဖွဲ့စီပေါင်း68ဖွဲ့နဲ့လူပုဂ္ဂိုလ်15ဦးတို့ကလက်မှတ်ရေးထိုးပြီးတောင်းဆိုထားကြတာပါလက်မှတ်ထိုးတဲ့အထက်ပါဝင်တဲ့ Christian Solidarity Worldwide နဲ့ Christian Freedom International အဖွဲ့တို့ကလည်းပြည်တွင်းနေရစွန့်ခွာထွက်ပြေးနေကြရတဲ့တိုင်းရင်းသားတွေနဲ့ဘာသာရေးလူနည်းစုတွေအတွက်နိုင်ငံတကာအသံဝိုင်းကလူသားချင်းစာနာမှုအကူအညီတွေတိုးမြင့်ကူညီပေးကြဖို့တိုက်တွန်းထားပါတယ်မြန်မာစစ်တပ်ဟာဆီယနာတိမ်မှုနဲ့အဲ့ဒီရဲ့နောက်ဆက်တွဲဖြစ်ပေါ်လာတဲ့ဖိနှိပ်ချုပ်ချယ်မှုတွေနဲ့စီးပွားရေးကျဆင်းမှုတွေကိုအာရုံလွှဲပြောင်းမှုစူးစမ်းတဲ့အနေနဲ့ဗုဒ္ဓဘာသာတွေနဲ့တခြားဘာသာကွဲတွေအကြားအမုန်းတရားတိုးပွားလာအောင်ဝါဒဖြန့်ပြောဆိုမှုတွေရှိလာနိုင်တဲ့အပေါ်အထူးစိုးရိမ်ပူပန်ကြောင်းလဲလူခွင့်ရေးအဖွဲ့တွေရေးသားထားတဲ့စာရဲမှာဖော်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာအမေရိကန်တမ်မတ်ကြီးတောမတ်စ်ဖိုင်တာကမြန်မာပြည်သူတွေအတွက်သတင်းကျွတ်ဆုတောင်းစကားကိုသူ့ရဲ့ Twitter စာမျက်နှာမှာဖော်ပြထားပါတယ်သတင်းကျုပ်ကာလအတွင်းမြန်မာပြည်သူတွေအခက်အခဲတွေရင်ဆိုင်နေရကြောင်းဖော်ပြထားပြီးမြန်မာပြည်သူတွေတောင်းဆိုနေတဲ့အတိုင်းငြိမ်းချမ်းမှုနဲ့တာယာဝပြောမှုတွေရရှိပါစေလို့ဆုတောင်းပေးတာပါတယ်မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါဘေးနဲ့ပြည်တွင်းပဋိပက္ခမျိုးစုံရင်ဆိုင်နေရချိန်မှာတန်မတ်ကြီးကအခုလိုဆုတောင်းစကားပြောကြားပေးခဲ့တာလည်းဖြစ်ပါတယ်ပြီးခဲ့တဲ့အပတ်ကမြန်မာနိုင်ငံကိုအသေးရောက်ရှိလာတဲ့တန်ယုံအကြီးကဲဒဗလင်ကလည်းမြန်မာနိုင်ငံမှာဆက်အာဏာသိမ်းမှုကြောင့်အသက်ဆုံးရှုံးခဲ့ရသူတွေကိုဂုဏ်ပြုထားတဲ့အမေရိကန်တန်ယုံတွင်ကြားဆုံးမြန်မာပြည်ကကြာဆုံးသူများအမှတ်တရအထိမ်းမဲ့နေရာမှာဂုံပြုမှုပြုလုပ်ခဲ့ပါသေးတယ်။တန်ယုံအတွင်းအထိမ်းမဲ့နေရာမှာကြောက်တုံပေါင်း1300ကျော်ကိုထားရှိထားပြီးကြောက်တုံတုံးစီဟာကြာဆုံးခဲ့ရသူတဦးချင်းကိုကိုစားပြုပါတယ်လို့လည်းတန်ယုံ Facebook စာမျက်နှာမှာဖော်ပြပါရှိပါတယ်။မြန်မာနိုင်ငံမှာရှိတဲ့ American တန်ယုံဟာဆက်အာဏာသိမ်းပြီးနောက်ပိုင်းမှာအာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ကြောင်းနဲ့ဒီမိုကရေစီရေးလှော်လာသူတွေကိုထောက်ခံကြောင်းမကြာခဏဖော်ပြလေးရှိပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီအထိလိုင်းထိုမီတာ31 kHz 938ညာလိုင်းထိုမီတာ32 kHz 9390ညာလိုင်းထိုမီတာ51 kHz 5885တို့ဖြင့်စနစ်တိုင်းတွေမှာလိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေပြီးတော့ဂျာတာပတိနေညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ COVID-19 တက်တရလိုင်းတန်ခံရဆဲဖြစ်တဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းတက်ခွဲဆန်းတက်မှုပေါင်း 13,805 ခုကိုပြုလုပ်ခဲ့တာမှာ638ဦးမှာရောဂါပိုးကူးစက်နေတာတွေ့ခဲ့ရတယ်လို့စစ်ကောင်စီကျန်းမာရေးဌာနကည7နာရီမှာသတင်းထုတ်ပြန်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းစစ်ဆေးမှုတွေအရပိုးတွေ့ရခိုင်နှုန်းဟာ 40.6% 95ခိုင်နှုန်းရှိကြောင်းကျမ္မာရေးဌာနကတရားဝင်ထုတ်ပြန်လာကြောင်းဒါဟာကိုဗစ်တက်တရလိုင်းစတင်တဲ့အချိန်ကစလို့ပထမဆုံးအချိန်အဖြစ်နဲ့900ခိုင်နှုန်းအောက်ကိုရော့ကျသွားတာဖြစ်ပါတယ်။ဒါအပြင်လွန်ခဲ့တဲ့24နှစ်အတွင်းသေဆုံးသူ22ဦးရှိခဲ့ပြီးစုစုပေါင်းသေဆုံးသူ 18,465 ဦးရှိသွားပြီဖြစ်ပါတယ်။ဒါပေမဲ့ကျမ္မာရေးဆိုင်ရာကြွန့်ကျင်သူတွေနဲ့ပရဟိတလူမှုကွန်ရက်အသင်းတွေကတော့မြန်မာနိုင်ငံမှာအမှန်တကယ်ပိုးကူးစက်သူနဲ့သေဆုံးသူအရေအတွက်ဟာကျမ္မာရေးဌာနကထုတ်ပြန်တဲ့စာရင်းတဲ့ပုံများနိုင်ကြောင်းတုံ့တက်ပြောဆိုကြပါတယ်မြန်မာနိုင်ငံမှာ COVID-19 ကာကွယ်ဆေးထိုးတဲ့အစီအစဉ်တွေကိုကျန်းမာရေးဌာနကဥဆောင်ပြီးလုပ်ပေးနေတာမှာအခုချိန်ချင်းကာကွယ်ဆေး12တန်းကိုထိုးပေးခဲ့တာမှာကာကွယ်ဆေး2ချိန်ထိုးပြီးသူက 4.98 တန်းနဲ့ကာကွယ်ဆေးပထမအချိန်ထိုးပြီးသူကတော့ 9.31 တန်းရှိသွားပြီဖြစ်ကြောင်းကျန်းမာရေးဌာနကမနေ့အောက်တိုဘာလ20ရက်နေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံမှာဒီကနေ့ဒီဆိုရင်ကိုဗစ်ကာကွယ်ဆေးအရေအတွက်စုစုပေါင်းတန်တထောင်တိထိုးပေးပြီးဖြစ်ပါပြီ။အိန္ဒိယကတရုတ်နိုင်ငံပြီးရင်ကိုဗစ်ကာကွယ်ဆေးအရေအတွက်တန်တထောင်ပြည့်ထိုးတဲ့ဒုတိယနိုင်ငံဖြစ်ပါတယ်။အခုတစ်ခါမှာတော့အိန္ဒိယရဲ့သိပ္ပံပညာနဲ့တီထွင်ကြံစားမှုကိုမျက်ဝါးထွင်းထွင်းတွေ့မြင်ကြရပြီလို့ဝန်ကြီးချုပ်နာရင်ဒရာမိုဒီကသူ့ရဲ့ Twitter စာမျက်နှာမှာရေးသားထားပါတယ်။ဒါ့ပြင်လည်းအိန္ဒိယဟာသူ့နိုင်ငံလူဦးရေ30ရာခိုင်နှုန်းကကာကွယ်ဆေးအပြည့်အဝထိုးပေးပြီးသားပြီး စစ်တလုံးမဲ့ထိုးရသူတန်ပေါင်းများစွာလည်းရှိနေပါသေးတယ်။ရုရှားနိုင်ငံမှာတော့ကိုဗစ်ရောဂါကြောင့်တေဆုံကူးစက်သူတွေမြင့်တက်လျက်ရှိပါတယ်။ကပ်ပေးစတင်ကလေးကနေစဉ်ကူးစက်တေဆုံမှုနှုန်းအမြင့်ဆုံးကိုရောက်လာတာမို့မြို့တော်မော်စကိုကတာဝန်ရှိသူတွေဟာစားသောက်ဆိုင်တွေနဲ့တခြားဆိုင်တွေကိုပါကန့်သတ်မှုအသစ်တွေကိုအခုလောက်ကုန်ပိုင်းအထိချမှတ်ဖို့စီစဉ်နေပါတယ်။အဆိုအရကိုရိုနာဗိုင်းရပ်စ်တိုက်ဖျက်ရေးအဖွဲ့သတင်းပေးပို့ချက်အရပြီးခဲ့တဲ့24နှစ်အတွင်းကိုဗစ်ကူးစက်သူ3600ကျော်ရှိပြီးတေဆုံသူ1036ဦးရှိခဲ့ပါတယ်။ရုရှားနိုင်ငံမှာကပ်ပေးစတင်ကလေးကစုစုပေါင်းတေဆုံသူ2000ကျော်ရှိတာမို့ဥရောပမှာအများဆုံးလည်းဖြစ်ပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ကတော့အခုလောက်ကုန်ပိုင်းကနေနောက်ထပ်ရက်သက်သက်ပတ်တိတပတ်တိတိုးပြီးတော့အလုံးမစင်ကြဘူးအမိန့်ထုတ်ပြန်တော့ပါတယ်ခင်ဗျာ။
EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေဒီကနေ့ဘရပ်ဆဲလ်မြို့မှာတွေ့ဆုံပြီးထိတိဆွေးဝဲကျင်းပဖို့ရှိနေတာမှာလောင်စာဆီစဉ်နှုန်းဥရုယာတိပြောင်းလဲမှုကိစ္စနဲ့ COVID-19 အရေးကိစ္စတွေကိုဦးစားပေးဆွေးနွေးကြမှာဖြစ်ပါတယ်။လောင်စာဆီအရေးမှာတော့မကြတဲ့ခင်ကလောင်စာဆီဈေးတွေတက်ခဲ့တာကိုကာမိဖို့အတွက်နိုင်ငံချင်းစီကရေရိုအခွန်ရှော့ကောက်ခံခြင်းကအလုံးမဖြစ်ဘူးဆိုတာနဲ့ EU တစ်ခုလုံးအတွင်းလောင်စာဆီနဲ့ဆိုင်တဲ့ပြည်ပင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့လုံမလို့စရတာနဲ့ပတ်သက်လို့ခေါင်းဆောင်တွေအကြားသဘောထားကွဲပြားမှုတွေရှိနေပါတယ်။ EU ကလှုပ်ဆောင်နေတာတွေနဲ့ပတ်သက်လို့ဥရောပကော်မရှင်နာဥက္ကဋ္ဌအဆူလာဗန်ဒယ်လီယန်ကအခုလိုရှင်းပြပါတယ်
။ Our priority is to give relief to vulnerable families and businesses.
EU အနေနဲ့အခက်အခဲနဲ့ရင်ဆိုင်နေရတဲ့မိသားစုတွေနဲ့စီးပွားရေးလုပ်ငန်းတွေကိုဦးစားပေးကူညီပေးဖို့ဖြစ်ပါတယ်။တချို့ကိစ္စတွေကိုလက်ရှိ EU ရဲ့ဥပဒေအောက်မှာအလင်းအမြန်လှုပ်ဆောင်နိုင်ပါတယ်။အဲ့ဒီထက်မှာ SME အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေနဲ့မိသားစုတွေကိုအစိုးရကကူညီပေးတာ၊စားသုံးသူတွေကိုပြစ်မှတ်ထားကူညီပေးတာ၊အခွန်ကောက်ခံမှုရှော့ချပေးတာတွေပါဝင်ပါတယ်လို့ပြောသွားတာပါ။ EU အနေနဲ့ဥရုယာတိပြောင်းလဲမှုနဲ့ဆိုင်တဲ့မူဝါဒတွေကစားသုံးသူတွေအတွက်ဝန်ထုံးဝန်ပိုဖြစ်စေနိုင်တာကြောင့် EU ရဲ့လှုပ်ဆောင်ချက်တွေကိုပြည်သူတွေကကန့်ကွက်နိုင်တဲ့အတွက်အဲ့ဒီအစီအစဉ်ကိုအချိန်ဆွဲထားတဲ့ကြောင်းထိတိဆွေးဝဲမကျင်းပခင်တခြားနိုင်ငံတွေကိုဖြန့်ဝေတဲ့စာတမ်းမှာပိုလန်နိုင်ငံကတောင်းဆိုထားပါတယ်ခင်ဗျာ
Facebook ကနာမည်ပြောင်းမယ်ဆိုတဲ့သတင်းထွက်လာပြီးတဲ့နောက်မှာဒါဟာမကြာခင်ကဖြစ်ခဲ့တဲ့အရှုပ်ထွေးအငင်းပွားမှုတွေကနေအာရုံလဲဖို့ကြိုးစားတာဖြစ်နိုင်တယ်လို့ဝေဖန်သူတွေကပြောကြပါတယ် Facebook ကိုလူမှုဆက်သွယ်ရေးမီဒီယာကူထက်တာလွန်အောင်လုပ်ဖို့ရည်ရွယ်ထားတယ်လို့The Verge Online Media ကရေးသားတာကိုအတည်ပြုဖို့ Facebook ကညင်းခဲ့ပါတယ်။ The Real Facebook Oversight Board လို့ခေါ်တဲ့တက်ချွာလို့ရှာသူအုပ်စုတစ်ခုကတော့ဆေးရွက်ကြီးနဲ့ရေနံကုမ္ပဏီလိုပဲလူတွေကိုအာရုံပြောင်းဖို့အတွက်နာမည်ပြောင်းနေတာလို့သတိပေးထားပါတယ်ခင်ဗျာ
။ထိတ်တန်းရောက်သတင်းတွေကိုကိုဇော်ဝင်းလိုက်နဲ့ကိုအောင်မြတ်သူတို့ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကနေအာဏာသိမ်းတဲ့အပေါ်မှာစန့်ကျင်လို့ဖမ်းဆီးထောင်ချခံထားရသူနိုင်ငံရေးအကျဉ်းသားတချို့ဒီကနေ့အောက်တိုဘာလ21ရက်မှာလည်းပြန်လွတ်မြောက်လာကြပါတယ်။ဒီနေ့လွတ်လာတဲ့သူအများစုကတော့အမျိုးသမီးတွေဖြစ်ပါတယ်။စစ်ကောင်စီကသတင်းကြုတ်အထိမ်းအမှတ်လူငယ်တက်တာခွင့်ပေးမယ်လို့ပြောထားတဲ့အရေးအတွက်ထက်လွတ်လာတဲ့သူအရေးအတွက်ကဒီကနေ့ထိနည်းနေသေးတာကြောင့်မနှက်ခင်မှာလဲဆက်လွတ်ပေးနိုင်တယ်လို့အခြေအနေတွေကခန့်မှန်းပါတယ်။ရန်ကုန်ကလာတဲ့သတင်းမခင်ချွေချွေပြောပြပေးပါရှင်
။စစ်ကောင်စီကသတင်းကြုတ်အထိမ်းအမှတ်ဖြစ်လူငယ်ချမ်းသာခွင့်နဲ့ပြန်လွတ်ပေးနေရမှာဒီကနေ့အောက်တိုဘာလ21ရက်နေ့မှာလဲပြန်လွတ်လာသူတချို့ရှိပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ဖမ်းဆီးခံရသူတွေတဲကဒီကနေ့ပြန်လွတ်လာကြတဲ့သူတွေအထက်အမျိုးသားထက်အမျိုးသမီးကပိုများတယ်လို့အကျဉ်းသားတွေကိုကူညီပေးနေတဲ့အကျိုးဆောင်ရှင်တွေတူက VUE ကိုပြောပါတယ
်အတိအကျတော့မသိဘူးမှာဒီနေ့လောက်လို့လဲဆိုတော့ဒီနေ့လောက်လို့တယ်ဒီနေ့မှအမျိုးသားတွေမပါဘူးအမျိုးသမီးတွေပဲလွတ်တာဒီကံပေါ့အမျိုးသမီးတွေလွတ်တာ905နဲ့လွတ်ပေးတဲ့ဥစ္စာတွေကလွတ်ပေးတာတွေရှိတယ်ကျမစီကတော့တော်တော်များများကြံသေးတယ်သုံးပုံပုံရင်းတစ်ပုံလောက်ကြံသေးတယ်ပေါ့နော်ဘာကြောင့်သူတို့တွေကကြံနေလဲဆိုတော့တချို့ကြတော့ပြောတယ်လေစရင်ကအမြင့်လေရေစခန်းကစရင်လုတ်ပြီးပြီးတော့တင်ရတာပေါ့နော်905နဲ့ပုံမှန်လေအကုန်လုံးတင်ပေးလိုက်တယ်လို့ပြောပေမဲ့အဲ့ဒီအင်းချိန်ထောင်ထဲမှာရှိတဲ့အဲသူတို့ပေါ့နော်ဒီလူတော့လွတ်လိုက်ဒီလူတော့ခြံထားလိုက်ဆိုတဲ့အဲ့လိုမျိုးလွတ်တာရှိတယ်လို့ပြောတယ
်ဒီနေ့ပြန်လွတ်လာသူတွေကတယောက်ဖြစ်တဲ့အလုသမားရေးတက်ချွာလှုပ်ရှားသူတော်မျိုးအေးကတော့သူလွတ်မြောက်လာပေမဲ့လည်းအပြည့်အဝမပြောရှင်နိုင်ဘူးလို့ VUE ကိုပြောပါတယ်
ကျမလွတ်လာခဲ့ပြီပဲမလွတ်သေးတဲ့ဒီကျန်နေတယ်ကျမတို့ကဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့မိန်ကွန်းလို့ပေါ့နော်နောက်ဒီပြင်ညာချက်တွေကိုဖတ်ပြီးလို့ရှင်အချုပ်တွေအကုန်လုံးလှုပ်ရမယ်ပေါ့ငါကငါ dash card ကျမအဲ့လိုနားတယ်4000ကျော်လွတ်မယ်လို့ပြောတာ哦အဲ့တော့အခုကကျမတို့စီမှာကျန်နေတဲ့ဒီတွေကရှိနေသေးတယ်အများကြီးပဲပေါ့နော်100လောက်ကျန်နေတယ်လို့ထင်တယ်အမျိုးသမီးတွေမှာဆိုလေကျမတို့စုံစမ်းကြည့်ရတာလောက်ပေါ့ through the Padam, Melomia de Alegono, who the Trulling Hanga test card, you get a sample one. Through the John Same account, the case solution or Tandomia Amedee, through the Alon Wine, or at that topic, which is not an allegation.
Lodomai Tetua Lushare Domio Ego, Ibrahama, second Vita Poriga, a sense of fancy air to be, a tin sanity at Timale, Taipe Canare, Lubiovare. Sigong Siga, Pansy Tare Drigo, Auduvala, Sashi Hatanina Nigrega, Lunita Dawin, Janu Piniate, Drinamat Chu Pabi May, Fue in Chanane, Friendly Amimaruia, Pinai Salmash and Upiketu, Usidu Amingaro, Lutte Mamma Bati Babu. Lumes Riesine Pabi May, Melodiane Patalu, Tuya Juice of Shindy, Donny Wianga, Fuego Kulupiobari.
The Maga, I was on our Yes, Takan, Bona, Takanga, I am Music of Miro.
အဲ့ဒီလိုမဲ့ဆိုရင်လည်းသူ့ဇီယာတော့ပြုတ်မှာမဟုတ်ဘူးတဲ့သူ့ဇီယာကြတော့အမှုစံတရားတွေပေါ့နော်အမှုတော့ဖွင့်ထားရရှိတယ်တဲ့ဘာဟန်မေလို့မှာပေါ့နော်သူပြောအဲ့လိုပြောရင်အဲဒီသူ့အမျိုးသမီးကတော့ဇီယာဦးခင်မောင်ကြီးကိုတက်တော့ဇီယာဦးလွတ်နေတဲ့ပါပါလေးကိုပြောတာပေါ့နော်ဇီယာနဲ့ပါပါလေးဆိုပြီးတော့အဲ့လိုမျိုးသိထားတယ်ဆိုပြီးတော့ဒါမဲ့အခုချိန်ကြီးတော့ဘယ်လိုတည်းအောက ီခံထားရဆဲဖြစ်တဲ့အကြောင်း MBFID လို့ခေါ်တဲ့မြန်မာ Press Freedom in Death အဖွဲ့ကထုတ်ပြန်ထားပါတယ်။စုကူဆန္ဒပြမှုတွေကြောင့်ပြည်ထောင်စခံရသူ1316ယောက်ကိုနောက်တစ်ကြိမ်ပြစ်မှုထပ်မံကျူးလွန်ရင်အဲ့ဒီပြစ်ဒဏ်အပြင်အခုကြံနေတဲ့ပြစ်ဒဏ်နဲ့ပေါင်းပြီးစခံရမယ်ဆိုတဲ့ကတ်တချက်နဲ့ပြည်ထောင်လူငင်းတက်တာဝင်ပြုခဲ့တယ်လို့ဆန္ဒပြမှုတွေမှာပါဝင်ခဲ့တဲ့အတွက်တရားရုံးအသီးသီးမှာအမှုရင်ဆိုင်နေရသူ4320ကိုလည်းကျားနာစစ်ဆေးနေတဲ့အမှုတွေပိတ်သိမ်းပြီးအမှုကနေလွတ်ပေးမယ်လို့စစ်ကောင်စီကအောက်တိုဘာလ18ရက်နေ့တနင်္လာနေ့ကကြေညာခဲ့ပါတယ်။ရစက်ကြီးပုံမှ905ကကြီးနဲ့တရားစွဲဆိုခံထားရတဲ့အမှုပညာရှင်24ယောက်နဲ့လူသိများကြော်ကြားသူ10ယောက်ရဲ့အမှုတွေကိုလည်းပိတ်သိမ်းပေးခဲ့ပါတယ်ရှင
်။ဒီကနေ့မှလည်းအကျဉ်းသားတချို့ဆက်ပြီးတော့လွတ်ပေးနေတဲ့တဲ့ MacInfuture ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒဝဲမျိုးက NND တိုင်းယုံပောက်ကွဲပြိုကျပျက်စီးမှုဖြစ်တဲ့အကြောင်းသတင်းကိုတင်ပြပေးကြပါမယ်။ဒီကနေ့မနေ့အစောပိုင်းတုန်းကတနင်္လာရီတိုင်းဒဝဲမြို့မှာရှိတဲ့ NND တိုင်းရုံးမှာပောက်ကွဲမှုဖြစ်ပွားခဲ့ပါတယ်။ဒီပောက်ကွဲမှုကြောင့်နှစ်ထပ်အဆောက်အဦတစ်ခုလုံးပြိုကျခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့အနီးတစ်ဝိုက်မှာတော့ရဲကလုံခြုံရေးယူထားပါတယ်။နောက်ပြီးဒီ NND အလံကိုလည်းဖြုတ်သိမ်းသွားတယ်လို့မျက်မြင်ဒေသခံတွေကပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်အစုံကိုငင်းချမ်းပြောပြပေးပါရှင်
။ဒဝဲမြို့ကရက်ပြင်ရဲကွက်မြောက်ပိုင်းမှာရှိတဲ့ NLD တိုင်းရုံးမှာဒီနေ့အော်တိုဘာ21ရက်မနေ့နှစ်နိုင်လောက်ကကြီးမားတဲ့ပောက်ကွဲမှုတစ်ခုဖြစ်ပွားခဲ့ပြီးစောက်ဦးတစ်ခုလုံးပြိုကျခဲ့ပါတယ်။ပောက်ကွဲတံကိုမြို့ရဲ့အလှမ်းဝေးတဲ့နေရာတွေကတော့ကြားရတယ်လို့ဒဝဲမြို့ဒေသခံတွေက VOE ကိုပြောပါတယ်။ဖြစ်စဉ်အသေးစိတ်ကိုကရက်ပြင်ရက်ကွက်နေဒေသခံတို့ကအခုလိုပြောပါတယ
်။အဆောက်အဦအကုန်လုံးပြိုကျသွားတယ်ခင်ဗျာ။ကျားသွားတာပေါ့ဗျာ။မြေကြီးပေါ်မှာအကုန်လုံးကျော်ကျားကြီးသွားတာအဲ့လိုဖြစ်သွားတယ်။ပေါ့ကွဲတဲ့ကတော်တော်လေးကျန်းတာကကျမအိမ်ကလည်းမျက်နှာကြည့်ကြရနေပြန်။အဲ့ငါ့မိရဲ့ကြောင့်သူတို့အိမ်ပြုံကြမလို့ထင်ကြတာကလ
ေ။ NLD ရုံးရဲ့အုပ်ချုပ်အပိုင်းအစတွေလွင့်စင်ကျသွားတဲ့အတွက်အနီးနားကအိမ်တချို့ရဲ့ခေါင်မိုးတွေလည်းပေါက်ပြဲသွားကြောင်းမျက်မြင်ဒေသခံတွေက VOE ကိုပြောပါရယ်။ပေါက်ကွဲမှုမဖြစ်ခင်တရက်က NLD ရုံးတဝိုက်မှာရဲနဲ့အရဲဝတ်လုံခြုံရေးလို့ယူဆရသူတွေလှည့်လည်နေတာမြင်ရတယ်လို့ကိုယ်တိုင်မြင်တွေ့ခဲ့သူတွေကပြောပါရယ်။ပောက်ကွဲမှုဖြစ်ပြီးဒီကနေ့မနက်8နာရီလောက်မှာတော့ရဲကားနဲ့စစ်ကောင်စီတပ်ဖွဲ့တွေရောက်လာပြီးအနီးနားကအိမ်တွေကိုလိုက်လံစစ်ဆေးသလိုလုံခြုံရေးကင်မရာတွေကိုလည်းဖြုတ်သိမ်းသွားပါတယ်
။အနားနဲ့မဖြုတ်သွားရင်လည်းအနေဒီအနားနဲ့လူရောကောင်ဟိုသူတို့ဖြစ်ချင်းလုံတာတယ်လို့ပြောကြတယ်ကော။အဲ့လိုလုံဖို့ကြွလဲဒီနေ့နေ့လောက်ကလေးကသူတို့အဲ့လိုဆိုင်ကြပြီးပတ်နေတာလို့ခင်ဗျာ
။ဒီပောက်ကွဲမှုဟာဘယ်သူလက်ချက်လဲဆိုတာကိုတော့ VOA ကလောလောဆယ်မသိရသေးပါဘူး။စစ်ကောင်စီကတော့ဒီဖြစ်စဉ်ဟာ NLD ပါတီထောက်ခံသူတွေဖြစ်တဲ့အကြမ်းဖက်သမားတွေက NLD ပါတီအတွင်းငွေကြေးအရှုပ်ရှင်းတွေရှင်းလင်းတာမလုပ်တဲ့အတွက်အချင်းချင်းမသိမ့်မြက်ပဲလှုပ်တာဖြစ်တယ်လို့သတင်းရရှိတယ်ဆိုပြီးဆွဆွဲပြောဆိုထားပါတယ်။အလားတူပဲတနင်္သာရီတိုင်းဗိမ့်မြို့က NLD ခရိုင်ရုံးမှာလည်းဗိုလ်ဘူးနေကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပါတယ်။ဒီလှုပ်ရက်အပေါ်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့စမ်းချောင်းမြို့နယ်အလုံးမှုဆောင်အဖွဲ့ဒုဥက္ကဋ္ဌဥပ္ပဘိုလ်ဦးကအခုလိုတုံ့ပြန်ပါတယ်
။တော့အမုံအာဃာတတွေဆိုတာကရှင်းရှင်းပြောရရင်တော့ပြည်သူကိုမချင်တဲ့ဥစ္စာကိုဒီမှာလာပြီးပုံရတာပေါ့ဗျာ။နော်ဆက်ဆက်ရရပြည်သူကိုလည်းအခုနှိမ့်ကုန်နေတယ်လို့ပေါ့ဗျာ။ဟိုမျိုးသားဒီမိုကရေစီပွဲချုပ်ကိုလည်းချုပ်ခွဲပြနေတာပေါ့နော်။အလားတူပေါ့နော်။ဒီပရာဟိတလုပ်တဲ့အဖွဲ့အစည်းတွေရှိတယ်ဗျာ။ကိုဗစ်ကာလမှာဆိုလို့ရှိရင်ဗျာအားလုံးကတိတ်တိတ်ကျကျညီညွတ်နဲ့လုပ်ခဲ့ကြတယ်ဗျာ။ဒါတွေပုံမှန်လည်းမနာလို့မုန်းထားတွေထားပြီးတော့
အခုဖို့ဖြစ်စီဖြစ်တာပဲဗျာဟုတ်လားနောက်ဒီမိုကရေစီကိုအထောက်အကူပြုစီမယ်ဖွဲ့စည်းမှန်သမျှကိုသူဖြိုးနေတာဗျာဟုတ်လားနောက်ဒါအင်တာမဆိုရင်ကောင်းပါတယ်တနည်းတော့မကောင်းပါဘူးတနင်္လာနေ့တိုင်းကဒေသတချို့မှာဆေးရနာရှင်စန့်ကျင်လှုပ်ရှားမှုတွေပြည်သူ့ကာကွယ်တပ်ဖွဲ့ရဲ့လှုပ်ရှားမှုတွေကတော့ဆက်ပြီးရှိနေပါတယ်ဒေသခံကာကွယ်အဖွဲ့တချို့ဘက်ကအသေးစားဖောက်ခွဲမှုတွေလုပ်ခဲ ထားပါတယ်အမေရိကန်နိုင်ငံသားတွေအနေနဲ့တနင်္လာနေ့တိုင်းကတဝဲလောင်းလုံးနဲ့တရချောင်းမြို့နယ်တွေကိုမတွားကြဘူးအမေရိကန်တန်ရုံရဲ့အကြံပြုတိုက်တွန်းချက်တွေကိုအော်တိုဘာလ14ရက်နေ့နေ့စွဲနဲ့အမေရိကန်နိုင်ငံသားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်အဲ့ဒီဒေတာတွေမှာရှိနေကြတဲ့အမေရိကန်တွေအပါအဝင်နိုင်ငံသားတွေရဲ့လုံခြုံရေးကိုအာမမခံနိုင်တဲ့အတွက်ထွက်သွားဖို့တနင်္လာနေ့တိုင်းအာဏာပိုင်တ American nine yai tanaga, Nemanangu kai doing, and yea she a mean zone sin, a sin lego tamatabido. American nine and dari and ine, kai matuate mulu, a jam jutabare, kamia.
Tanina dying the way new energy dying, pawkwe kayabido, pujab yasiari, tiari, jantry, kuningan jabjabigar, chabarishi. Sabiro, Natana say, Lakrega, Sitagani, Pansy Corsound, Dwakayare, Dima, Yuadari, Asana, Jangnize, Chinigu, Jimjabizamare. ဒီကနေ့ဒီဘာသတင်းမှမသိရသေးဘူးလို့မိသားစုဝင်တွေကပြောပါတယ်။လက်ရှိစစ်ကောင်စီဘက်ကတော့ရခိုင်လက်နက်ကိုင်အေးအဖွဲ့နဲ့ဆက်ဆက်ပြီးတော့ဖမ်းထားတဲ့သူတွေကိုပြန်လွှတ်မပေးသေးတဲ့အတွက်မိသားစုတွေကပို့ပြီးတော့စိုးရိမ်နေကြပါတယ်။ဒီကြောင့်အပြေဆုံးရန်ကုန်ကလာတဲ့သတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကျောက်တော်မြို့နယ်မှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အ
ဖန်စီကန်ရသူတွေထဲမှာအသက်14နှစ်အရွယ်ရှစ်တန်းကျောင်းသားမောင်ထွန်းထွန်းဝေလည်းပါပြီးသူလက်ထက်ကနေတားဖြစ်သူကိုဆွဲခေါ်ဖန်စီသွားခဲ့တာလို့မောင်ထွန်းထွန်းဝေရဲ့မိခင်ဖြစ်သူတော်ရည်ကြီးကပြောပါတယ်။
ဒီမှာတန်းလေးကိုအဖျန်ခင်တယ်မြေကဒီမှာသာရှိတယ်အိမ်မှာမြေမှာကိုတနေ့ထောက်ပြီးတော့ဒီဖို့တယ်ဖွင့်နေပြီးတော့အပြင်ထွက်ပြီးတော့ထွက်အပြင်ထွက်ခိုင်းတယ်ဒီမှာလည်းဒီကလေးကိုကန်ပြီးတော့ဒီမှာအင်ကြီးကထွက်ပြီးတော့ထွက်အပြင်ထွက်ခိုင်းတယ်ဒီမှာလည်းသားလေးလက်ကိုကန်ပြီးတော့ဒီမှာထွက်တတ်တယ်အိမ်အတိုင်ကိုပုံပြီးတော့သူတို့သားလေးကိုခေါ်တော့တာကိုဒီမှာနေစီနေဆွဲရုပ်ပြီးတော့
ဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒီနေ့ကျွန်တော်တို့ကလည်းဒ
ကျန်လေးကိုအမြင်ဆုံးရှိတဲ့နေရာကအမြင်ဆုံးပဲလွယ်ပြီးပြင်တယ်သူတို့ကျန်စီကဒီနည်းအောင်ခဲ့ပြီးထောင်ကြီးမှာရှိလားအဆုံးကြီးမှာရှိလားသူတို့ခင်းဆောင်ပေးခေါ်သွားတယ်လားအဲ့ဒါကိုပဲယူယူဝါနဲ့ဒီဘိမတွေးနေတယ်တနေ့တည်းသူတို့ဆွဲပြင်တော့ပြန်ရောက်မယ်သူတို့လည်းမပြေလို့မရောက်တာအဲ့ဒါအန်တီလေးကမှမပြောတဲ့သူတို့ဖန်ရှိတာတော့ကျန်လို့မလွယ်မရောက်လာတာ
ဒီမှာလေကျမသားလေးတော့တည်တယ်လို့ကျမမထင်ဘူးသူတို့လည်းတောင်းပြမှာအခိုင်အစီအဖြစ်သူတို့လုံးသမားအခိုင်သမားကိုလုံးပြီးတော့သူတို့အဆုံးမထားလားအကျဆုံးမထားလားအဆန်းဆုံးမထားလားသူတို့ဘက်မှာသူတို့လည်းဖြစ်မှာရှိမယ်လို့တော့ကျမယူဆတယ်ကျမသားလေးကိုတည်တယ်လို့ကျမမချဘူးစစ်တကောင်အနောက်သိမ်းပြီးနောက်ပိုင်းရခိုင်လက်နက်ကန်အေးဖွဲ့ကိုအကြမ်းဖက်အဖွဲ့ဖြစ်တတ်မှတ်ထားတာပဲဖြတ်ခဲ့သလိုဖမ်းဆီ တင်မရွာသားတွေကတော့တနည်းကျော်တဲ့အထိပြန်လွတ်မလာကြသေးသလိုဖမ်းထားတဲ့ကိစ္စတရားဝင်သတင်းထုတ်ပြန်တာလည်းအခုအချိန်ထိမရှိသေးပါဘူးဒီကိစ္စနဲ့ပတ်သက်ပြီးမိသားစုဝင်တွေအနေနဲ့တိတိကျကျသိကြရင်မြေပြင်ကတပ်ဖွဲ့တွေစီမသွားမေးတင်တယ်လို့2020ပြည့်နှစ်ဇွန်လ10ရက်နေ့တုန်းကအဲ့ဒီအချိန်တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ပြောခွင့်ရဗိုလ်ချုပ်ထွန်းထွန်းညီက VOA ကိုပြောခဲ့ပါတယ် Pazi Kayaduri, Midazu, Winigaro, Pazi Kayabi del Sony, Jango, Tessanga, Yes Canary, Anava Indri, Dinamaga, Luque Ye, Gomshin, Tisunzanta, and Yanga Vime, Pazi Kayaduri, Nebadabi, Tinati, John Zondi, Amadija, Divo. And at his soya letter Grega, Tessanga Ludo Guzleri in Nine, Pazi Kayaduri, said the Yavu Lusonga Javime, Tazonia, Tujara, Mu Michigalu.
လက်ရှိစစ်ကောင်စီလက်ထက်မှာလည်းဒီအကြောင်းနဲ့ပတ်သက်ပြီးမိသားစုဝင်နေအနေနဲ့သတင်းတစ်စုံတည်းရမသိကြသေးပါဘူးခင်ဗျာစစ်တပ်ကနေဖမ်းခံရပြီးတော့ဒီအစအနပြောင်းနေတဲ့တင်းမရွာသားတွေရဲ့အကြောင်းဦးသိန်းထိုင်ဦးပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့စင်ကာပူနိုင်ငံကမြန်မာတန်ရုံးမှာပတ်စပို့တက်တန်းတိုးကိုအခက်ကြုံရတဲ့အကြောင်းကိုတင်ပြပေးကြပါမယ် စင်ကာပူမှာရောက်နေတဲ့မြန်မာနိုင်ငံသားတွေအနေနဲ့နိုင်ငံကူးလက်မှတ်ပတ်စပို့တက်တန်းတိုးကို online ကနေပြီးတော့တုန်ကင်နံပါတ်ယူနိုက်တဲ့အချိန်ကိုကန့်တက်လိုက်တဲ့အတွက်အခက်အခဲဖြစ်နေကြပါတယ်။online ကနေပြီးတော့ဒီတုန်ကင်နံပါတ်ကိုတပတ်မှနှစ်ရက်လောက်သာယူလို့ရပြီးတော့နိုင်ဝက်အတွင်းမှာယူရတာမဟုတ်လို့နိုဝင်ဘာပထမပတ်ကုန်တဲ့အထိနံပါတ်ကကုန်နေပြီလို့ကိုရိုင်းတုန်ကင်နံပါတ်ယူခဲ့သူကဗီအိုကိုပြောပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့သတင်းကိုကြော့ကြော့သိမ်းပြောပြပေးပါရှင်။စင
ဒီနေ့ကျွန်တော်တို့ကအခုနှစ်ရက်ကြိုးပြီးတော့ချိန်နဲ့တိုကင်နံပါတ်ထုတ်ပြီးတော့အချိန်ကန့်သက်လိုက်တဲ့အတွက်စင်ကာပူရောက်မြန်မာပြည်အခက်တွေ့နေကြတာပါအခုသတင်းပတ်တွေကစာလို့အွန်လိုင်းကနေကြိုတင်တိုကင်နံပါတ်ကိုတပတ်မှနှစ်ရက်လောက်ပဲထုတ်ပေးပြီး
ကျူးနံပါတ်ပေးတဲ့အခါမှာလေဒီအမေကဖြစ်ရပေါ့နော်ကြာတာရေးတောက်ကြအဲ့ဒီရက်တီကိုပဲသူတို့ပေးတတ်တယ်အဲ့တော့ကျတော့အမကတိုင်းစလော့ကိုလေးတောက်တာပြီးကြည့်နေရတယ်သူတို့ပေါ့နော်ဒီတိုင်းကောင်းထောင်းပေးထားတဲ့ဟာကိုပဲအမကတောက်တာကြည့်ပြီးတော့ပေါ့နော်ဟိုခုနဆိုရင်အမ၃ရောက်ယူပေးရမှာအတယောက်ပဲယူလို့ရတယ်နောက်တစ်ယောက်ယူပဲအခါမှာအမဆမစ်ဖောင်လို့တဲ့အခါမှာဆမစ်ဖောင်လည်းပြီးတော့ မှာတော့ရှိတယ်
ဒီကနေ့အော်တိုဘာလ22ရက်နေ့မှာကျူးစားသူတွေကိုနိုဝင်ဘာလ17ရက်တို့ရချင်းပေးထားပါတယ်အွန်လိုင်းကနေဂျိုဒင်တိုကင်နံပါတ်ယူတာကိုဘာကြောင့်ကန့်သက်တယ်ဆိုတော့တန်ယုံကပြောမထားပေမဲ့စင်ကာပူကျန်းမာရေးဝန်ကြီးဌာနကသတ်မှတ်ထားတဲ့ COVID-19 ကာကွယ်ရေးဆိုင်ရာညွှန်ကြားချက်တွေနဲ့အညီတန်ယုံကဆောင်ရွက်နေတယ်လို့ပဲအသိပေးထားပါတယ်ဒါကြောင့်တန်ယုံကိုလူဝင်လူထွက်အရေးအတွက်ကန့်သက်နိုင်ဖို့အခုလိုဆောင်ရွက်ပုံရတယ်လို့အများကခန့်မှန်းပါတယ်ဒါပေမဲ့လည်းတန်ယုံသွားနိုင်ဖို့တိုကင်ယူတဲ့နေရာမှာအကန့်အသတ်တွေရှိလာတဲ့အတွက်passport တက်တန်းတူရတော့မယ်သူတွေစိုးရိမ်နေကြပါတယ်တက်တန်းတို့အခက်အခဲတွေကြုံနေရတာနဲ့ပတ်သက်လို့စင်ကာပူမှာပရာဟိတဆောင်ရွက်ပေးနေသူတူကလည်းအခုလိုပြောပါတယ
်ကျူယူတဲ့ဟာကည12နာရီလောက်ကြာမှသူတို့က online ဖွင့်နေဖြစ်နေအရင်လုံးကဆိုရင်နေခင်းပိုင်းမှာလည်းကျူကယူလို့ရတယ်ပေါ့နော်အခုဆိုရင်ကျူယူတာကိုတနေ့ဦးဒီ COVID-19 ဖြစ်နေတဲ့အတွက်ကြောင့်ဒီတန်ယုံဝင်တဲ့ဟို passport တန်းတို့ကလူအယောက်60ကိုပဲဝင်ဝင်ပြူတယ်။ကျန်တဲ့သူကဝင်ဝင်မပြူဘူးပေါ့နော်။တချို့ကလေးတွေကဒီ online ကျူယူတဲ့ဟာကိုသူတို့မယူတတ်ကြဘူး။မယူတတ်ကြတော့ Peninsula မှာဒါဆိုင်နေပေါ့နော်။ကို passport တန်းတို့ရင်ဆိုင်ရဆိုင်တန်းနေလိုတယ်ဓာတ်ပုံနေထိုးရမယ်မိတူဆွဲရမယ်။အဲဆိုင်မှာသွားပြီးတော့သူတို့အခချင်းငွေပေးပြီးတော့ထုတ်နေရတာပေါ့နော်ဒါပေမဲ့အဲအခုဆိုင်နေရလဲသူတို့တောင်းဝင်ယူပြီးထုတ်မပေးနိုင်ဘူးဘာလို့လဲဆိုတော့ဘယ်နေ့ဘယ်အချိန်မှာဘယ်နှစ်ယောက်လက်ခံပြီးရောသူ့ကိုနှက်ပြန်ရမယ်တပတ်ခါရမယ်ဆိုတာအတိအကျမပြောနိုင်တဲ့အတွက်ကြောင့်ကလေးတွေမှာတော်တော်ချွေးပြန်နေတယ်ပေါ့နော
်အရင်ကဆိုရင်တန်ယုံသွားဖို့ကျူတင်တိုကင်ယူမထားသူတွေတန်ယုံသွားတဲ့အခါစင်ကာပူဒေါ်လာ30ပေးပြီးဝင်လို့ရပေမဲ့အခုကမှာတော့တန်ယုံတကားကိုပိတ်ထားပြီး Q number တူကင်အမှတ်စဉ်ရတဲ့လူတွေကိုပဲအကန့်အသတ်နဲ့ဝင်ဝင်ပြူပါတော့တယ်။တူကင်အမှတ်စဉ်ရသူတွေကိုရချင်းပြည့်တဲ့နေ့တွေမှာမနေ့၈နာရီခွဲကနေနေ့လယ်၁၂နာရီအထိအရေအတွက်130ကိုနိုင်ငံကူးလက်မှတ်ဆိုင်ရာကိစ္စတွေဆောင်ရွက်ပေးနေတယ်လို့မြန်မာတန်ယုံကထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုကျော်သိန်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းတွေကတော့ဒီလောက်ပါပဲ
။VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bamis app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bamis လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bamis app မှာ VOA မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ အရေးဆုံးသောဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။စစ်တပ်ရဲ့နှကိုအပြစ်ရဲ့မဟာဖြူဟာကြောင့်တိုင်းရင်းသားလက်နက်ကိုင်တွေထဲမှာဖျို့ဖျဲဖြစ်ကုန်ပြီးတော့အပြစ်ရဲ့အရင်းရှင်ဆိုတဲ့လူဒန်းစာပေါ်ပေါက်လာပါတယ်။အခုစစ်ကောင်စီလက်ထက်မှာလည်းအကျိုးအမြတ်ရှိတဲ့ဒီအပြစ်ရဲ့လမ်းစဉ်ကိုပဲဆက်လက်ကျဉ်းသုံးနေတဲ့အကြောင်းဥအောင်ခင်ကရေးသားပြီးတော့ကို
October la zanga ni shini February la kumuti. Ngala cha apika yase melu setausi ka September la ngasa kunye ni ka chinya bare. Dabi me setausi ye lojo yine ucho yi yani ya dwigu ti wala yeno piantaya melu su bare. Cha ate api la vi surago tati piara chi pare. Yi ngale tafone api ya pi cha tafuegu tozi sinleshi bare. စစ်တပ်ရဲ့အပြစ်ရပြည်ရဲ့ကြောင့်ခွတ်ခွတ်တဲ့အုပ်စုတွေပေါ်ပေါက်လာသလိုစစ်စင်ရင်းနဲ့ပတ်သက်တဲ့သဘောထားအမြင်အမျိုးမျိုးကိုလည်းဖြစ်ပေါ်စေပါတယ်။ရှစ်လေးလုံးအရေးတော်ပုံကြောင့်ရေးရင်သွားတဲ့စစ်တပ်ဟာထောက်ကူဟာ89နဲ့ထောက်990ကိုစင်ကအကြမ်းမှာလက်နက်ကင်အပွဲ20ကျော်နဲ့အပြစ်ရသဘောတူချက်ရယူပါတယ်။အပြစ်ရအပွဲတွေကိုလက်နက်ကင်ဆောင်ခွင့်နဲ့စီးပွားရေးလက်ခွင့်ပေ
ချက်ပြင်းနေတဲ့ကချင်ပြင်းနေမှာအပြစ်ရသဘောတူညီချက်တွေရယူပြီးခရင်ပြင်းနေမှာမရယူနိုင်ကြတာဟာကေအန်ယူခရင်အမျိုးသားအဖွဲ့ကိုအကြအတဲဖြစ်စီပါလေအဲ့ဒီအချိန်ကစပြီးအပြစ်ရယူဟာနဲ့ပတ်သက်ပြီးကေအန်ယူခေါင်းဆောင်ပိုင်းမှာသဘောထားကွဲလွဲလာပါလေစီအစိုးရကအပြစ်ရဖို့ကန်းနှံတာကိုလက်ခံကျင်သူနဲ့လက်မခံကျင်သူဆိုပြီးကေအန်ယူအဖွဲ့ထဲမှာအမြင်နှမျိုးကွဲပြားသွားပါလေ ဒီမဲ့ကောင်းဆောင်ပိုင်းကတော့လက်မခံမှုဆုံးဖြတ်ပါတယ်ပြီးတော့တွင်ဗုဒ္ဓဘာသာဝင်ကရင်စစ်တီတစုကကရင်ယူကခွဲထွက်ပြီးဒီကေဘီအေခေါ်ကရင်ဗုဒ္ဓဘာသာတပ်မတော်တီထောင်ပါတယ်ကရင်ယူလက်အောက်ခံလက်နက်ကင်၃000ပါဝင်ကြောင်းသိရပါတယ်စေဆူရကဒီကေဘီခွဲထွက်အဖွဲ့ကိုစီယုံသင်သွင်းပြီးကရင်ယူကိုတိုက်ခတ်ရမှာအသုံးပြုလာပါတယ်ကချင်နဲ့ရှမ်းပြည်နယ်မှာအပြစ်ရနိုင်တဲ့အတွက်စစ 1995မှာမန္တလေးဘလော့ KNU ဌာနချုပ်ကြာဆုံးသွားပါတယ်။အဲ့ဒီနောက်ပိုင်းမှာ KNU ကခွဲထွက်တဲ့လက်နက်ကိုင်အဖွဲ့တွေပေါ်ထွက်လာပါတော့တယ်
။ KNU အဖွဲ့ကချုပ်ကိုင်တဲ့နေမြေကြီးမြောင်းသွားတာနဲ့အတူနေစပ်ကုံတွေရေးကရတဲ့ဝင်ငွေလည်းကျဆင်းသွားပါတယ်။ခရင်တရင်ခုနှစ်ရင်းဟာကိုနီကိုဟာနဲ့ရက်တည်ပြီးမဲ့ဌာနချုပ်ရဲ့ဥဆောင်မှုကိုခံယူတဲ့အတွေ့အထက်အလျောက်စူးစိမှုရှိကြပါတယ်။ဒါကြောင့်မင်းနာပလော့ဌာနချုပ်ကြာဆုံးသွားတာဟာကရင်တော်လှန်ရေးရဲ့စုစည်းမှုကိုအများကြီးထိခိုက်စေပါတယ်။1998မှာအပြစ်ရတဲ့ KNU တတော်ဝင်ကြီးဖရိုးအောင်ဆန်းဟာ2010ရွေးကောက်ပွဲမှာကျက်ဖို့အမှတ်ဖြစ်လာပါတယ်။တရားတရားခန့်ရှိတဲ့တန်တော်ငင်းချင်းအဖွဲ့ဟာ1998မှာအပြစ်ရသဘောတူချက်ရယူပါတယ်။ DKBA ကတော့2010မှာနေကြာကောင်တန့်ဖြစ်လာပါတယ်။တမဟာခုနှစ်တရင်မှုဘုကျုပ်ထိန်မောင်ကလည်းနောက်လိုက်900နဲ့အတူ2009မှာအပြစ်ရပါလေ
KNU အဖွဲ့ဩဇာအာဏာအရှင်ဝါကြာဆင်းနေခြင်း2006မှာဘုကျုပ်ကြီးစောဖို့များကွဲလွန်သွားပါတယ်ဘုကျုပ်များဟာဘိုးချုပ်ကံမှုရ KNU ကိုထိန်းချုပ်ခဲ့ပါတယ်ဒါပေမဲ့ KNU ဌာနချုပ်ဟာနေမည်ခုနှစ်ခုမှအခြေစိုက်တဲ့တိုင်ရင်းခုနှစ်ရင်းအပေါ်မှီခိုနေရပါတယ်ထိန်းချုပ်ထားတဲ့နေမည်ကိုလိုက်ပြီး KNU တိုင်ရင်းတွေမှာစီးပွားရေးစည်ရေးအင်အားအနေနဲ့အများကွာခြားကြပါတယ်ဥပမာတမဟာ6နဲ့9နယ်မြေဟာဘိုးဘိုးကိုအများဆုံးထောက်ပံ့နိုင်ပါတယ်ဒါပေမဲ့ KNU ဌာနချုပ်ကြာဆုံးသွားချိန်နဲ့အပြစ်ရဖို့ကံလန်းချိန်မှာအပြစ်ရပြီးစီးပွားရေးလှုပ်ချင်လို့ခွဲထွက်တဲ့တပ်ဖွဲ့တွေပေါ်လာပါတယ်အရင်တုန်းကတပ်ဖွဲ့တွေသာရှိခဲ့တဲ့ KNU ဟာအဖွဲ့အစည်းတွေနဲ့ရှင်ပြန်ရတော့မဲ့အခြေအနေနဲ့ရင်ဆိုင်လာရပါတယ်
တစ်ဖက်ကအပြစ်ရဗျူဟာနဲ့စီယုံတိမ်တွင်းပြီး the Pekka Sissin looked at it, KNU Apuema, Matainan, Matainan, Pitwaya Bundu, Kodai Quisian Lira Gedu, Britain Nangans, Sari Tekadu Katika, Dr. David Brenaga, Inside the Current Insurgent Resource Sarama, a Tesay Tintia Tower. A Pia Lansing, KNU Okata, Bojochi Mutu Sifone, Tapoy Achike, Bojo, So Johnny Gonzone Otuga, Tokan Jabare. အပြည့်ရပြည်စည်းပွားရေးလုပ်ငန်းတွေနဲ့ကယန်ယူကိုပြန်လည်အားပြင်းမဲ့ရည်ရွယ်ချက်ဖြစ်ပါတယ်။ကယန်ယူဒုက္ကတာနော်ဇစ်ပေါ်ဆိုင်နဲ့တွဲပတ်အတွင်းမှုဖော်တို့သော့တိပွဲနဲ့တမဟာ 9 တယ်။ဒါကြောင့်ကယန်ယူထဲမှာအပြစ်ရတာကိုလက်ခံသူနဲ့လက်မခံသူဆိုပြီးအုပ်စုနှစ်စုရှိလာပါတယ်။ကယန်ယူတပ်ဖွဲ့နဲ့စစ်ကောင်စီတပ်တွေမကြာခဏတိုက်ပွဲဖြစ်ကြတဲ့အတွက်အပြစ်ရစာချုပ်ပြက်ပြယ်ပြီးလို့ယူဆသူရှိတယ်လို့မပြတ်ဘူးလို့ယူဆသူလက်ရှိပါတယ်။စစ်တပ်ရဲ့အပြစ်ရပြည်ရဟာလက်နက်ကင်တော်လှန်ရေးကိုဇဝေဇဝါဖြစ်စေပါတယ်ခင်ဗျာ။
ကိုညံဝင်းအောင်ကိုညီတင်ဆက်ပေးခဲ့တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်ဖြစ်ပါတယ်ရှင်။တိုင်းရင်ဒေသကသတင်းလွှာတွေမတိုင်ခင်မှာတော့အပတ်စဉ်ကျန်းမာရေးခန္ဓာကိုတင်ဆက်ပေးကြပါတယ်။ဒီသတင်းမှရဲ့ကျန်းမာရေးခန္ဓာမှာတော့ကိုဗစ်ကိုခံအားနဲ့ကာကွယ်ဆေးအကြံပြုချက်တွေကိုပြောပြထားပါတယ်။ကိုဗစ် 19 ရောဂါလူအများမှာဖြစ်ပြီးကိုခံအားတွေရလာပေမဲ့လာပိုင်းတွေအတွင်းမှာပဲပြန်ရော့ကျသွားတာမို့ကာကွယ်ဆေးဆက်ထိုးဖို့အရေးကြီးတယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။မြန်မာပြည်မှာတော့ကာကွယ်ဆေးနည်းနေတဲ့အချိန်မှာကာကွယ်ဆေးအပြစ်ထိုးပြီးသူတွေရောဘလို့မျိုးဆက်ကွာခွင့်သင့်ပါသလဲ။ဒီကြောင့် New York
မြန်မာပြည်ကကိုဗစ်ကိုကာကွယ်ဖို့အတွက်အခုနောက်ပိုင်းကာကွယ်ဆေးတွေလည်းပေါ်လာပြီးတော့ကာကွယ်ဆေးကိုအဓိကထားပြီးတော့ပေါ့နော်ကိုဗစ်ကာကွယ်ရေးတွေလုပ်တဲ့နေရာမှာအခုဒီနိုင်ငံတကာအတွေ့အကြုံတွေပေါ်မူတည်ပြီးတော့မြန်မာနိုင်ငံအတွက်ဆိုရင်ဘာတွေအကြံပေးရလဲ။ဒီအမေရိကန်နိုင်ငံမှာရှိတဲ့စောက်တကူတာဆိုတော့ပြည်နယ်လေးစောက်တကူတာဆိုတော့စတိတ်ကဗက်ဆင်းကိုဒေသလည်းမထိုးခဲ့ ဟိုလုံခဲ့တဲ့အဲရှစ်လပိုင်း၉လပိုင်းလောက်အချိန်တော့၉လပိုင်းဆိုတော့ဒီဇန်နဝါရီလောက်တော့ကအကြီးကျယ်ပထမဆုံးပေါ့နော်အယ်ဖာဆိုတဲ့အမျိုးအစားဒီနိုင်ငံဝင်လာတဲ့အချိန်တော့သူစီမှာအောက်ဘရိတ်တခုဖြစ်လာပါတယ်တော်တော်များများလူတွေဖြစ်လိုက်ပါတယ်ဆိုတော့ဒီအဲ့ဒါဘာပေါ်မှာမူတည်လဲဆိုတော့ဒီဟာလေးဒေးဗစ်ဆန်ဆိုတဲ့ဒီမော်တော်ဆိုင်ကယ်ဘိုက်တွေပေါ့နော်ဝယ်လို့ယူလု ဒီကိုရောက်လာတော့မှာပေါ်ပေါ်နေပေါ်ပေါ်ထားလိုက်တယ်ပေါ့လေဆိုတော့ကြည့်ရလို့ရှိရင်30ရာခိုင်နှုန်းတော့မပြည့်ဘူးဆိုတော့ဒီနေရာလေတနေရာတနေရာဝေးတဲ့ခေါင်းနဲ့နေရာလေးလည်းပါတယ်လေပိုင်းနဲ့ပါမယ်နဲ့တူပါတယ်ဆိုတော့ဒီဒယ်တာတခါထပ်ပြီးတော့ဝင်လာတဲ့အချိန်မှာဒီဩဂတ်လ
အဲ့တော့ဒီနက်ချရယ်အင်မျူနတီကိုခေါ်တယ်ယောဂါရပြီးတော့ကိုယ်ခန္ဓာကိုတိုက်ထုတ်နိုင်တဲ့အင်မျူနတီရသည်အချိန်ကြာလာတဲ့မျှကျသွားပါတယ်ဆိုတော့ဒီကြောင့်မလို့ယောဂါဖြစ်ပြီးသွားရင်တောင်မှโอเคဗက်ဆင်းမထိုးလို့ရှင်ပြန်ပြီးတော့ဖြစ်နိုင်ပါတယ်ဟုတ်ကဲ့ဆရာကြီးနောက်ရောယောဂါဖြစ်ပြီးသွားတဲ့ဒီမှာဗက်ဆင်းထပ်ထိုးလို့ရှင်တော့ပို့ပြီးတော့အင်မျူနတီကတော့ကောင်းလာတယ်ပေ
ဖြစ်သွားတဲ့အခြေအနေနဲ့ပြောရဲ။ဘာလို့ဆိုတော့အင်္ဂလန်မှာရတဲ့ vaccine က US မှာရတဲ့ vaccine နဲ့ totally မလုံးဝမတူတဲ့ vaccine ပါ။ AstraZeneca လို့ခေါ်တဲ့နိုင်ငံမှာထုတ်အောက်ဆိုကထုတ်ခဲ့တဲ့ဟာပမာလုံခဲ့တဲ့ January February လမှာရခဲ့တဲ့ COVID ပေါ့လေ။ဆိုတော့ဒါအုပ်ပဲရခဲ့တာပါ။ဒါပေမဲ့ strategy က US strategy နဲ့နည်းနည်းလေးကွာခြားသွားတဲ့တစ်ချက်ကသူတို့ဒီ targeted ပေါ့နော်။ကျွန်တော်တို့ဒီနိုင်ငံမှာလည်းဒီလိုပဲလုပ်ခဲ့ပါတယ်။အသက်65နှစ်အထက်မှာရှိတဲ့လူတွေပထမဆုံးကတော့ဆေးရုံမှာရှိတဲ့ဝင်တဲ့ emergency မှာလုပ်ခဲ့တဲ့လူတွေ first responder တွေမိသားတို့ပါအဲ့လိုလူမျိုးတွေအကုန်လုံးကိုသူတို့စပြီးတော့ပေးတဲ့အခါကျတော့ step by step နဲ့ step by step နောက်ဆုံးတစ်ဆင့်ကတော့ကလေးတွေပေါ့နော်ဆိုတော့သူတို့နိုင်ငံမှာတော့အခုချိန်ထိကတော့အဲ့ဆက် session နဲ့အထက်ကလေးတွေအထိပဲသူတို့ကပေးပါသေးတယ်သူတို့ရဲ့ strategy ကပါလဲဆိုတော့လူတိုင်းကိုရနိုင်အောင် equity လို့ခေါ်တာပေါ့နော်ညီညီမျှမျှမျိုးရောခြေရွာရော တော့ဝေးလံခေါင်းပါတဲ့အရက်ဒီပေါ့နော်အဲ့ဒါဒီအကုန်လုံးရတဲ့အထိအဓိကစထရက်တဂျီနဲ့သူတို့ကျမကြီးဌာနအဓိကလုပ်တယ်ပေါ့လေဒီနေ့ဒီချိန်မှာ first dose ရထားတဲ့လူတွေဒီ80%ကျော်တဲ့အထိရတယ်ဆိုတော့ US နဲ့နှိုင်းယှဉ်နိုင်လို့ရှိရင် US တွေမှာတချို့နေရာတွေမှာနေရာတိုင်းတော့မဟုတ်ပါဘူး even ကျွန်တော်တို့ဒီ New York City မျိုးကြီးတို့မှာတောင်မှ 80 ရာခိုင်နှုန်းမပြည့်သေးပါဘူးဆိုတော့ဒါတောင်မှဒီအခုအချိန်မှာမထိုးမနေရဆိုတဲ့ အမိန်ပါလာတယ်စေယုံဝန်တန်းနေဆိုလို့ရှိရင်စေမထိုးလို့ရှိရင်စေယုံကိုကျွန်တော်တို့အလုပ်လုပ်လို့မရတော့ပါဘူးတော်တော်များများနေရာတွေမှာလည်းအခုလုပ်ပါတယ်စေယုံဝန်တန်းတွေကိုစတာတော့ Texas ကနေစလာတာပေါ့နော်ဆိုအဲ့ရနေမှာတစ်ဆင့်ကယ်လီဖိုးနီးယားပဲရောက်သွားတယ်ကယ်လီဖိုးနီးယားမှာတစ်ဆင့်ဒီခုဆိုလို့ရှိရင်တော့တကယ်လုံးမိပါလို့ဖြစ်လာတယ်ပေါ့နော်ဒါပေမဲ့တချို့ state တွေမှာတော့ဒီနေ့ဒီချိန်ထိ mandate လို့ခေါ်တဲ့မထိုးမနေရအစတိတ်တော့မရှိသေးပါဘူးဆိုတော့ဒီအင်္ဂလန်မှာရှိတဲ့ strategy ကိုစိတ်နဲ့ကိုလုပ်ပြီးတော့ ဥပဒေကိုပြတင်းကြတယ်ပေါ့လေဆိုတော့ဒီ example ပေါ်မှာနိုင်ငံအတွက်လည်းအများကြီးအကျိုးဝင်ပါတယ်ဟို vaccine ထိုးလို့ရတယ်မှာဆေးတလုံးထိုးလိုက်ရင်တော့မှာဆိုမြို့ပေါ်ကလူတန်းစားတယ်မဟုတ်ပါဘူးခြေရွာမှာရှိတဲ့လူတန်းစားကိုလည်းထိုးပေးရပါမယ်ဒီရောဂါဒီအခုအချိန်တွေမှာကာကွယ်ဆေးထိုးရုံတို့မှာတပါကုသလို့ရတဲ့ဆေးဆိုတာဒီနေ့ဒီချိန်ထိမရှိသေးပါဘူး
ဟုတ်ကဲ့အဲ့တော့ဒီကာကွယ်ဆေးထိုးပြီးသားလူတွေအနေနဲ့ရော
โอเคကာကွယ်ဆေးထိုးပြီးသားလူတွေအနေနဲ့ရောဟိုပမာနိုင်ငံမှာလဲကျွန်တ ီးတော့ Sinopharm တို့ပြန်ထိုးရမလားဆိုတော့အဲ့လိုမျိုးကြီးလုံးမဲ့အစားပေါ့နော်ကိုယ့်ဟာကိုယ်ကာကွယ်တဲ့နည်းလမ်းတွေလုပ်ပါမှဆိုတတ်ပါလူစုလူပေးဖြစ်နိုင်လို့ရှိရင်မလုပ်ပါနဲ့စေထိုးထားပြီးရင်တော့ပါပဲဖြစ်ဖြစ်ယောဂရပြီးရင်လည်းဖြစ်ဖြစ်ဒီယောဂပြန်ပြီးတော့ကူးနိုင်ပါတယ်ကျွန်တော်ရဲ့တငယ်ချင်းတွေကျွန်တော်ရဲ့လုပ်ပေါ်ကိုင်ဘက်တွေကူးပါတယ်ကျွန်တော်တို့လည်းဒီယောဂစေယုံမှာနှိမ့်စင်နေများကြည့်နေရတဲ့အတွက်ကြောင့်ဒီယောဂကို export ဖြစ်ပါတယ်လူနာတယောက်ကိုကြည့်တယ်လူနာကတကယ်တော့ဘာမှဟိုကိုဗစ်လက္ခဏာဘာမှရှိတဲ့လူနာမဟုတ်ဖျားလည်းမဖျားဘူးတခြားကိစ္စနဲ့စေယုံရောက်နေတာကျွန်တော်ရင်ကျွန်တော်တပည့်နေ့တိုင်းကျွန်တော်ကြည့်နေတာပဲဆွတ်ပြီးတောင်းလိုက်တဲ့အချိန်မှာလူနာက positive ဖြစ်ကော6ရက်တည်တည်ဒီလူနာကိုကြည့်ခဲ့တာဒါမှလည်းကျွန်တော်တို့ကနှာခေါင်းမှာအများတန်းကျွန်တော်တို့ကနှစ်ခုတက်ပါတယ်ဆိုတော့ကျွန်တော်တို့ထိုးထားပြီးတဲ့လူတွေလည်း expose ဖြစ်ပါတယ်ကျွန်တော်တငယ်ချင်းတွေလည်းတချို့လူတွေယောဂလက္ခဏာပြပါတယ်ဘာဖြစ်လို့လဲဆိုတော့နံပါတ်1ကတော့လက်မစေးဘူးနံပါတ်2ကတော့မားစေပါတွေကိုကျွန်တော် properly မတက်ဘူးဒါကျွန်တော်တို့မျက်မှန်တို့ခေါင်းစွတ်တို့ဒီလိုဝိယုံတွေကိုကျွန်တော်တို့ကဘာမှမရှိပါဘူးဘာလို့လဲဒီလူကယောဂလက္ခဏာမှာပြနေလူနာမှာပေါ့ဒါမဲ့လေယောဂလက္ခဏာပြနေလူနာနှာတွေစီးတယ်ချောင်းတွေဆိုးတယ်လူနာကိုတော့ကျွန်တော်တို့ဒီလိုတော့တွားမကြည့်ပါဘူးအကုန်လုံးဝိယုံကြည့်ပြီးတော့မှကျွန်တော်တို့တွားကြည့်လေဆိုတော့ဟိုကိုဗစ်ဆိုတဲ့လူနာကိုရှောင်လွှဲလို့ရမှာမဟုတ်ပါဘူးဒါကတော့ကျွန်တော်နဲ့အတူတူဒီမနိုင်ငံမှာအလုပ်လုပ်နေတဲ့ဆရာဝန်ဒူနာဗျူစေယုံမှာအလုပ်လုပ်နေတဲ့အလုပ်သမားတွေအကုန်ပေါ့နော်ဘာဖြစ်လို့ including ပေါ့ဒီမနိုင်ငံမှာရှိတဲ့အကုန်လုံးကကျွန်တော်နှိမ့်စင်နေမြလူတွေလူချင်းကျွန်တော်ကထိတွေ့နေရတာပါဆိုတော့ကိုဗီနာမှာရှိတဲ့လူတွေဒီယောဂလက္ခဏာမပြပင်မဲ့လဲသူတို့မှာကိုဗစ်ဆိုတာရှိခဲ့ရင်လည်းရှိခဲ့မယ်မရှိရင်လည်းမရှိဘူးပေါ့နော်ဒီလိုကိုဗစ်ရှိခဲ့ရင်တောင်မှစေထိုးထားတဲ့အတွက်ကြောင့်စနေတကြဒီလိုနှာခေါင်းကိုဆွတ်ထားတဲ့အတွက်ကြောင့်ကိုယ့်အကူကာကွယ်နိုင်ပါတယ်။ဘာဖြစ်လို့လဲဆိုတော့လူတိုင်းမှာကာကွယ်ဆေးထိုးထားလို့လေယောဂမဖြစ်ဘူးဆိုတာမရှိပါဘူး။ငါယောဂရထားပြီးလို့နောက်ထပ်တစ်ချိန်ယောဂမဖြစ်တော့ဘူးဆိုတာလည်းမရှိပါဘူး။လူတိုင်းကဒီယောဂကိုဖြစ်နိုင်တဲ့အနေအထားရှိပါတယ်။ဆိုတော့ဒီလိုဖြစ်ကာကွယ်ဆေးထိုးထားရင်တော့ယောဂလက္ခဏာဖြစ်ရင်တော့မှလည်းဟိုနည်းနည်းလေးပဲပေါ့နော်။တစ်ရက်လောက်ပဲဖြားတာဖြစ်ခြင်းဖြစ်မယ်။နှစ်ရက်လောက်ပဲကိုယ်ရည်လက်တီခိုက်တာဖြစ်ခြင်းဖြစ်မယ်။တစ်ရက်လောက်ပဲနှုံပြီးတော့အစာမစားခြင်းတာမျိုးဖြစ်ခြင်းဖြစ်မယ်။ပြီးွားလို့ရှိရင်အကောင်ပစီတိုင်းကိုပြန်ဖြစ်သွားတယ်။ဒါပေမဲ့လည်းကာကွယ်ဆေးကိုမထိုးခဲ့ဘူးအဝါလုံးနဲ့ယောဂါတို့ကြောက်ကတ်ယောဂါတို့စီဂျိုယောဂါတို့များရှိခဲ့လို့ရှိရင်ကိုဒီ10ရက်17ရက်လောက်ထိဒုက္ခရောက်သွားနိုင်တဲ့အခြေအားတခုတော့ရှိနေပါတယ်။
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။
COVID-19 ကာကွယ်ဆေးထိုးကြဖို့ဒီတိုက်တွန်းလိုက်တဲ့ကူးစက်ရောဂါအထုကဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းပြီးတော့ဒီသတင်းပတ်ရဲ့ကျန်းမာရေးခန္ဓာမှာတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ FEB ကတိုင်းရင်းသတင်းတောက်တွေတင်ဆက်ထားတဲ့အပတ်စဉ်တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုနားဆင်ရအောင်ပါရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါရယ်
မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒေတာတိုင်းနာသတင်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောကမှာနားဆင်ကြရမှာတွေကတော့ရှမ်းပြည်နယ်မှာအာဏာသိမ်းမှုကြောင့်ဆန္ဒပြပြီးဖမ်းဆီးခံရသူတွေထဲက35ဦးပဲလွတ်မြောက်လာပြီးတော့အဲ့ဒီထဲကသတင်းသမားတဦးသာပါဝင်ပါတယ်ရှင်ပြည်နယ်ဟာခနဲ့ဖလန်ဘတ်မှာစစ်ကောင်စီတပ်ကအင်အား1000ထက်မနည်းထပ်ပြီးအင်အားဖြည့်လှုပ်ရှားနေလို့ဒေသခံလူထုကာကွယ်ရေးတပ်နဲ့တိုက်ပွဲတွေနေ့တိုင်းဖြစ်ပွားနေပါတယ်
။ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။အာနာသိမ့်မှုကိုစန့်ကျင်တဲ့နိုင်ငံရေးအကျဉ်းသား1300ကျော်အမှုရင်ဆိုင်နေရသူ4300ကျော်ကိုအော်တိုဘာလ18ရက်ကစစ်ကောင်စီလွတ်ပေးလိုက်တဲ့အထက်မှာမွန်ပြည်နယ်က250ကျော်ပါဝင်ပါတယ်။မွန်ပြည်နယ်ကလွတ်လာသူ252ဦးမှာမော်လမြိုင်တက္ကသိုလ်ကျောင်းသား25ဦးပါဝင်တယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများသတ်မှတ်ကကထုတ်ပြန်ပါတယ်။လွတ်လာသူတွေဟာတထုံအကျဉ်းထောင်မော်လမြိုင်အကျဉ်းထောင်နဲ့ကြိုက်မယောအကျဉ်းထောင်တို့မှပုံမှန်905ကကြီးနဲ့ဖမ်းဆီးပစ်ဒဏ်ပေးခံရသူတွေနဲ့အမှုရင်ဆိုင်နေရသူတွေကိုအမှုပိတ်သိမ်းပြီးလွတ်ပေးခဲ့တာဖြစ်တယ်လို့သိရပါတယ်။
ရှမ်းပြည်မှာတော့အာဏာသိမ်းမှုကြောင့်ဆန္ဒပြပြီးဖမ်းဆီးခံရတဲ့လူတွေထဲမှာပြန်လွတ်လာသူ36ဦးမှာတရင်သမားတအူးသာပါဝင်ပါတယ်။လက်ရှိထောင်ထဲမှာနိုင်ငံရေးသမားတရင်သမားအများအပြားကြန့်ရှိနေပါသေးတယ်။ဆန္ဒပြမှုကြောင့်ဖမ်းဆီးခံရပြီးပြန်လွတ်မြောက်လာတဲ့ထဲမှာရှမ်းပြည်မြောက်ပိုင်းလားရှိုးမြို့ကရှမ်းလူငယ်ဖွဲ့ဝင်လူငယ်ဆိုင်းဆိုင်ဝန်ဦးအပါဝင်မိုင်းရဲတန်ရန်စားတဲ့လူငယ်တွေလည်းပါဝင်ပါတယ်။အောက်တိုဘာ18ရက်နေ့ကလွတ်မြောက်လာတဲ့တရင်သမားကတော့တာချီလိတ်ညူအေဂျင်စီကကိုကျော်စင်ဟင်းဖြစ်ပြီးဖမ်းဆီးခံထားရတဲ့ကမ္ဘောဇတန်ရှိပြည်နယ်တည်င်းဌာနတွေကရှမ်းပြည်ကတည်င်းထောက်12ဦးကတော့စစ်ကောင်စီထောင်ထဲမှာကျန်ရှိနေပါသေးတယ်
။အာနာသိန်းနှက်ဆက်ကစစ်ကောင်စီကရခိုင်တပ်တော်အေအေနဲ့ဆက်ဆက်ပြီးဖမ်းဆီးအပြစ်ပေးတဲ့လူထု114ဦးအမှုရင်ဆိုင်နေရဆဲ55ဦးကိုလွတ်ငင်းချမ်းသာခွင့်နဲ့ပေးလိုက်တယ်လို့ဆိုပါတယ်။အောက်တိုဘာလ15ရက်မှာလွတ်ပေးခဲ့တာလို့ဆိုပါတယ်။အခုလွတ်မြောက်လာသူတွေဟာကြောက်ဖြူအချင်းထောင်က39ဦးစစ်တွေအချင်းထောင်က9ဦးနဲ့မြောက်ဦးရဲစခန်းက10ဦးတို့ဖြစ်ကြပြီးသူတို့ဟာအကြမ်းဖက်မှုဥပဒေပုံမှန်50ကကြီးစမြင်ဆွဲည52ကကြီးတို့နဲ့တရားစွဲဆိုခံရသူတွေဖြစ်ကြပါတယ်အကြမ်းဖက်မှုတွေနဲ့မတရားဖမ်းဆီးခံရသူ100ခန့်ရှိနေသေးပြီးအလုံးလွတ်မလာသေးတဲ့အတွက်အားရမှုမရှိဘူးလို့လူအခွင့်ရမြင့်တင်သူများကွန်ရက်ဒါရိုက်တာဦးမြတ်ထွန်းကပြောပါတယ
်ချင်းပြည်နယ်ဖလားမဟာခါဘက်မှာစစ်ကောင်စီတပ်စစ်တီရင်နာကားကြီးအစီး50ကျော်နဲ့တန်ချက်ကကားတွေနဲ့အတူစစ်ရင်နာထောင်ကနန်းထပ်မံဖြည့်လာလို့လူထုနဲ့လူထုကာကွယ်ရေးတပ်ကိုအပြင်းထန်ချိန်မုံမှာကိုချင်းဒေသခံတွေကစိုးရိမ်နေကြပါတယ်အောက်တိုဘာ12ရက်နေ့ကစစ်ကောင်စီတပ်တန်ချက်ကကားတွေစစ်ကားကြီးတွေပါဝင်တဲ့စစ်ရင်တန်း50ကျော်ကစကိုင်းတိုင်းဘက်ကနေချင်းပြည်နယ်ဖလမ်းမြို့ဘက်ကိုရောက်ရှိလာတာလို့ဖလမ်းဒေသခံတွေကပြောပါတယ်စစ်ကောင်စီတပ်တွေဟာချင်းပြည်နယ်ဖလမ်းဟာခအကြတက်လာစဉ်ချင်းလူထုကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားမှုတွေကြောင့်ကျေးရွာတချို့မြေလောင်ခံရတာတွေရှိနေပါတယ်အဲ့ဒါကြောင့်ကျေးရွာရှိရာကလူထု3000ကျော်ကနေရက်ကနေထွက်ပြေးတင်းဆောင်နေရတယ်လို့လည်းဒေသခံတွေကပြောပါတယ်
ကရင်ပြည်နယ်ကော့ကရိတ်မြို့နယ်တောင်ပိုင်း KNU ထင်းချုံနယ်မြေရွာတိကျွာမှာတပ်ဆွဲနေတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေကဒေသခံတွေထွက်ပြေးတင်းရှောင်ရင်နေအိမ်မီးရှို့ပစ်မယ်ဆိုပြီးထင်းချောက်တာတွေရှိကြောင်းဒေသခံတွေကပြောပါတယ်။စကခ73လက်အောက်ခံချင်းမြန်တပ်ရင်အမှတ်996နဲ့963ညတို့ကရွာသားတွေကိုထင်းချောက်ထဲတာပါ။ဒီအော်တိုဘာလအတွင်းKNU KNLA နဲ့စစ်ကောင်စီတပ်အကြားတိုက်ပွဲနေ့စဉ်ဖြစ်ပွားနေပါတယ်တိုက်ပွဲကြောင့်စစ်ကောင်စီဘက်ကအယောက်20ကျော်သေဆုံးပြီး30ကျော်ဒဏ်ရာရရှိတဲ့အတွက်ကျေးရွာဘက်ကိုစစ်ကောင်စီတပ်ဘက်ကလက်နက်ကြီးအလုံး100နီးပါးပစ်ခတ်လို့လူနေအိမ်ပျက်စီးမိလောင်မှုတွေရှိနေတယ်လို့ KNLA ဘက်ကပြောပါတယ
်အခုသတင်းလောကကိုဆက်လက်တင်ဆက်ပေးသွားမှာပါစစ်ကောင်စီကရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSS SSA ကိုတိုင်းပြည်အကြမ်းဖက်မှုဖြစ်ဖို့ထောက်ပံ့ပေးနေတဲ့အဖွဲ့အစည်းဖြစ်တယ်လို့သတင်းစာမှာထုတ်ပြန်ကြေညာပေမဲ့နိုင်ငံရေးစကားဝိုင်းမှာတိုင်းပြည်အရေးဖြေရှင်းဖို့တနိုင်ငံလုံးအဖြစ်ခတ်ရစေးရေးစာချုပ် NCA ကပဲတခုတည်းသောလမ်းကြောင်းဖြစ်တယ်လို့ RCSS ခေါင်းဆောင်ကပြောဆိုလိုက်ပါတယ်တိုင်းပြည်ရဲ့လူထုအာဏာကိုတပ်မတော်ကသိမ်းပိုက်လိုက်ကြတဲ့က NCA ပျက်စီးသွားပြီလို့လည်းဝေဖန်ခံနေရတဲ့အချိန်ဗိုလ်ချုပ်ကြီးရွတ်စစ်ကဘာကြောင့်အခုလိုမျိုးပြောဆိုပါသလဲဒီအကြောင်းကိုတော့နမ်ဖော်ကနေစူးစီးတင်ဆက်ပေးထားပါရဲ့ရှင်
အော်တိုဘာလ12ရက်နေ့ကအာနာသိန်းစစ်ကောင်စီတပ်ပိုင်မြန်မာအလင်းတရင်ဆာမှာအပြစ်ရထားတဲ့ချင်းအမျိုးသားတပ်ဦး CNF ၊ကရင်အမျိုးသားအစည်းအရုံး KNU ၊ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS တို့ဟာအကြမ်းဖက်မှုတွေပေါ်ပေါက်စေဖို့ကိုယ်တိုင်ပါဝင်လှုပ်ဆောင်နေတယ်လို့ဆွတ်ဆွဲလိုက်တဲ့အချိန်နေပြည်တော်မှာကျင်းပတဲ့6နှစ်ပြည့်တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးအထိမ့်မှအခမ်းအနားတက်ဖို့ RCSS ကကိုယ်စားလှယ်တွေဆွေးလွတ်ခဲ့ပါတယ်ဒီအကြောင်းကို RCSS ခေါင်းဆောင်ဘိုချုပ်ကြီးရောစုကစကားနဲ့အခုလိုပြောပါတယ
်ဒီမလေးပါဖတ်ကိုတတဲ့ကွာ
စီရဲ့ဏိတာရကိုကြည့်ရင်တအားကောင်းပါတယ်ဥဆောင်လုံနေတူပဲမကောင်းတာတချို့ကပြောတယ် NCA ကမကောင်းဘူးတဲ့အမှန်တော့နိုင်ငံရေးစကောက်ဝိုင်းစီရောက်အောင်သွားနိုင်ဖို့တွန်းပို့နိုင်ဖို့က NCA လမ်းကြောင်းတစ်ခုပဲရှိတယ်ဘာကြောင့်လဲဆိုတော့အဲ့ဒီမှာလွတ်တော်ပါတယ်တဏ္ဍာန်တွေပါတယ်နိုင်ငံတကာအဖွဲ့အစည်းကြီးတွေပါတယ်အင်အားကြီးတဲ့နိုင်ငံတွေလည်းအတိတ်တည်းတွေပါတယ်လေတီဟာကိုတိလို့တမတော်ကအာနာသိမ့်ပေမဲ့ NC ကိုလက်မလွတ်ဘူးဆက်ကင်ထားတယ်လက်ရှိမဆွေးနွေးနိုင်တဲ့ရင်တော့မှဆွေးနွေးဖို့နေရာလေးရှိထားရင် SC ကိုဥတီတွားလို့ရတယ်လက်နဲ့နဲ့ဖြည့်ရှင်းတော့တိတဲ့အတိုင်းပဲတိုင်းပြည်ပဲမွဲပြာကြသွားမယ်ဖြည့်ရှင်းဖို့လည်းပိုခက်သွားပါလိမ့်မယ်
တိုင်းနာလက်နက်ကင်ဒေါ်လာရဲ့အဖွဲ့အစည်းတွေဟာလက်နက်ကင်လမ်းစဉ်နဲ့ပဲအတိတ်တိုက်ပွဲဝင်လာခဲ့ပေမဲ့နောက်ဆုံးမှာတော့အစိုးရလည်းမနိုင်ဒေါ်လာရဲ့အဖွဲ့အစည်းတွေလည်းမနိုင်ဖြစ်ပေါ်နေတဲ့အနေအထားမှာနိုင်ငံရေးဆွေးနွေးမှုလမ်းကြောင်းမှာနိုင်ငံတကာအဖွဲ့အစည်းတွေကြားဝင်ဖြည့်ရှင်းပေးဖို့ဒီအခြေအနေကဖြစ်လာနိုင်မလားဘိုချုပ်ကြီးရစကရှမ်းစကားနဲ့အခုလိုဆက်ပြောပါတယ
်အမှန်ကအောင်မှာဘာမှလုံးလိုက်တဲ့အလဲကဘာတင်းနေ
ကျွန်တော်တို့မမေ့တင်လာကနိုင်ငံတကာမှာကုလသမဂ္ဂ UN အဖွဲ့အစည်းရှိတယ်သူကအရေးကြီးတဲ့နေရာမှာရှိနေတယ်ဆိုတာပေါ့။တိုင်မဲ့သူတို့ကိုမျော်ပြီးကျွန်တော်တို့တိုင်းပြည်အရေးကိုလာဖြည့်ရှင်းပေးဖို့ဆိုတာလည်းမဟုတ်ပါဘူး။ကြည်လေပါလွဲဆိုတော့တပ်မတော်ကကျွန်တော်တို့ဌာနချုပ်လိုက်တိုင်လျံလွယ်ကော်ဝန်းကိုလက်နဲ့ကြီးနေလာပြစ်တယ်။တိုက်ပွဲထဲမှာပါဝင်သွားအောင်သူတို့အကွက်ထဲရောက်သွားအောင်ဆဲခေါ်တဲ့တဘောပဲ။ဒါကိုကျွန်တော်တို့ကသူတို့ဆင်ထားတဲ့အကွက်ထဲမဝင်ပါဘူး။လက်နဲ့ကင်လန်းစင်နဲ့တိုင်းရင်းသားပြည်သူတရက်လုံးစုပေါင်းတိုက်ခိုက်တယ်ဆိုတာနှစ်ပေါင်း60 90ဒေါ်လာရေးခီးမှမရှိခဲ့ဘူးပါဘူး။အလုပ်လည်းမဖြစ်လာခဲ့ပါဘူး။အမှန်တော့စုပေါင်းဖြည့်ရှင်းဖို့က DNC ရဲ့လမ်းကြောင်းပဲရှိတယ်။ဒီထဲမှာစုပေါင်းပါဝင်ပြီးတော့နိုင်ငံရေးစကဝိုင်းမှာသွားရောက်ပြုတ်ပင်ဖို့လိုတာလေ
။ပေါ်ချုပ်ကျော်စုဦးဆောင်တဲ့ရှမ်းပြည်တပ်မတော် RCSS SSA ဟာတနိုင်ငံလုံးပြစ်ခတ်ရစေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့ဒိုင်းနာလက်နက်ကင်စဲဖွဲ့ကစုပေါင်းဖွဲ့စည်းထားတဲ့နိုင်ငံရေးဦးဆောင်အဖွဲ့ PPST မှာပါဝင်ထားပါတယ်။အဲ့ဒီထက်ကချင်းမျိုးသားတပ်ဦး CNF ၊ကရင်အမျိုးသားစည်းရုံး KNU KNLA ရဲ့တပ်မဟာအများစုတို့ကတော့နိုင်ငံတော်အာဏာသိမ်းပိုက်ထားတဲ့မြန်မာတပ်မတော်ကိုခုခံတိုက်ခိုက်နေတဲ့လူထုကာကွယ်ရေးတပ် PDF နဲ့ပူးပေါင်းပြီးစစ်ကောင်စီကိုတိုက်ခိုက်နေပါတယ်
။ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ပေါ်မှာရှိတဲ့စစ်ပေးဆောင်ပြည်သူတွေကိုအထောက်ပံ့တချို့ပေးအပ်ပြီးနေရက်ကြံခိုင်းဖို့ပြည်နယ်စစ်ကောင်စီဘက်ကစီစဉ်ဆောင်ရွက်မှုရှိလာပြီးမြဲစစ်ပေးဆောင်ပြည်သူတွေကတော့နေရက်ကိုမပြောင်းဝန်းကြပါဘူး။မိမိရက်ရွာပြန်ဖို့ဘာကြောင့်အခုလိုမျိုးကြောက်ရွံ့စိုးရိမ်နေကြတာလဲအကြောင်းဆုံးကိုတော့ကိုရောဘက်ကစုစည်းထားပြီးတော့ဆိုင်းမန်ကတင်ဆက်ပေးထားပါတယ်ရှင
်ပလဲဝမြို့အခြေစိုက်ခရယာ29တိုက်ရင်မှုကပလဲဝမြို့စစ်ပေးဆောင်စခန်းတာဝန်ရှိသူတွေကိုမြို့နယ်သူတွေအုပ်ချုပ်ရေးမှူးရုံးမှစက်တင်ဘာလကုန်ပိုင်းကအစည်းအဝေးခေါ်ယူပြီးနေရက်ပြန်ဖို့ဖိအားပေးခဲ့ပေမဲ့အခုတက်သည့်နေရက်ပြန်ဖို့ဒေသခံတွေအဆင်မပြေသေးပါဘူးရခိုင်တပ်တော် AA နဲ့စစ်ကောင်စီတပ်တို့ကြားတိုက်ပွဲကြောင့်ပျက်စီးသွားတဲ့နေအိမ်တွေပြန်လည်ဆောက်လုပ်ပြုပြင်ဖို့စစ်ပေးဆောင်တွေအတွက်ထောက်ပံ့ကြေးငွေကိုအောက်တိုဘာ19ရက်နေ့ကပေးအပ်မှုတချို့ရှိပါသေးတယ်လို့အမည်မဖော်လိုတဲ့ပရဝစစ်ဆောင်တဦးကပြောပါတယ
်ပျက်စီးတဲ့အိမ်က9,800နဲ့3,000ပြုပြင်တဲ့ဟာက3,800နဲ့6,000ကျွန်တော်တို့အပ္ပစာရပြီဆိုတော့အိမ်မှာအိမ်ပြုပြင်တဲ့ဟာရှိလို့ရှိရင်အိမ်ပြုပြင်မယ်အပြေဆောင်မယ်အပြေဆောင်မယ်ဆိုမှပြောတယ်ရက်ပေါင်းတစ်စီခွန်ပြုတယ်ခရအယောမှာပြန်မှကျွန်တော်ကရက်ပေါင်းတစ်စီကြမှာအပြေဆောင်ရမယ်အဲ့မှာမှတ်တမ်းတဲ့ပုံပါလို့ဒီကြီးကြောင့်မှတ်တမ်းတဲ့ပုံပါရိုင်းမှာပြန်မှတင်ကြရမှာ
လက်ရှိမှာတော့ပလဲဝမ်မြို့နယ်စစ်ပေးဆောင်ကျေးရွာတွေထဲကအိမ်ထောင်စုပေါင်း 9,000 နီးပါးဟာစစ်ကောင်စီရဲ့ထောက်ပံ့ကျငွေတွေရရှိခဲ့ကြပြီးငွေကြေးမလုံလောက်မှုတွေကြောင့်ဂျန်တဲ့စစ်ပေးဆောင်အိမ်ထောင်စုတွေကိုတော့မပေးနိုင်သေးဘူးလို့သူတို့ကပြောပါတယ်စစ်ကောင်စီကတခြားစေရိတ်ခါထောက်ပံ့ပေးမှုမရှိတဲ့အတွက်နေရပြန်တဲ့အခါခက်ခဲဖြစ်လာမှာကိုစိုးရင်ပူပန်နေကြတယ်လို့စစ်ပေးဆောင်တို့ကအခုလိုထပ်ပြောပါတယ
်။ခက်ခဲဖြစ်လာနိုင်လို့ဘယ်လိုစစ်တေးလဲမကောင်းဆိုတော့တော်ရလာရအရင်ကလည်းမကောင်းသေးလို့ဆိုတော့အဲ့ဒါကခက်ခဲလို့ရှိနေပုံကိုလက်ရှိအစိုးရကကျွန်တော်တောင်ပေါ်သားဆိုတော့ခုနွန်ပါဒီဇင်ဘာဆက်တော်ရစခုတော့မှာအဲ့အချိန်မှာကျွန်တော်ကိုစစ်လက်ပြီးမှကိုယ်လို့ရှိရင်ကျွန်တော်တို့ဒီနေ့ဒီတော့အချိန်ပြန်ပါ
ပလဲဝမ်မြို့နယ်ထဲမှာလွန်ခဲ့တဲ့2014ခုတုန်းကရခိုင်တပ်တော်အေအေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲပြင်းထန်ဖြစ်ပွားမှုကြောင့်တောင်းနေချီတဲ့ဒေသခံပြည်သူတွေဟာပလဲဝမ်မြို့နယ်စမီးမြို့ပေါ်မှာစစ်ဘေးဒိန်းရှောင်နေကြရတာဖြစ်ပါတယ်လက်ရှိနိုင်ငံရေးမတည်မငြိမ်တဲ့အချိန်စစ်ဘေးရှောင်ပြည်သူတွေကိုနေရမပြန်ခိုင်းသင့်ဘူးလို့ပလဲဝဒေသခံတအူးကပြောပါတယ်
ဒီလိုပဲဆက်ရှိနေတော့မှဝေစားဖို့မှာလည်းမလိုဘူးလို့ပြောချင်တာနော်။ဟိုတောင်ရလို့ပုံစံတော့အခုမှအတော့ပါနော်ပါချက်ဒီလိုတောင်ရခိုးဖို့အချိန်တော့ဟုတ်တယ်လေ။တိုင်းပြည်ရဲ့အချိန်ကဟိုညချမ်းညသွားပြီးတော့မရှိသေးဘူးဆိုတော့လေချိန်မှာပါဖြစ်နေကြတယ်မသိသေးတဲ့အချိန်မှာတော့ဒီဘက်ကပိုဂရမ်မလုပ်ချင်ဘူးပေါ့။ပြန်ခန့်တာတော့ဒီမှအနေနဲ့တော့ဟိုမသိတော့သေးဘူးလို့နေတယ်။
ပလဲဝမြို့ပေါ်မှာစစ်ပေးဆောင်စခန်း၅ခုရှိပြီးတော့အင်ထောင်စုပေါင်း16000ကျော်လူဦးရေ6000နီးပါးခန့်စစ်ပေးခိုးလုံနေကြရဆဲဖြစ်ပါတယ်။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။
အနာသိမ့်မှုကြောင့်စစ်ကောင်စီဖမ်းဆီးထားတဲ့မွန်ပြည်နယ်ကတက္ကသိုလ်ကျောင်းသားအများပြားမှာမော်လမြိုင်တက္ကသိုလ်ကကျောင်းသူကျောင်းသား25ဦးလွတ်မြောက်လာပါတယ်။ချင်းပြည်နယ်ဟာခါနဲ့ဖလန်းဖက်မှာစစ်ကောင်စီတပ်ကအင်အား1000ထက်မနည်းထပ်ဖြစ်လှုပ်ရှားနေလို့ဒေသခံလူထုကကြွယ်ရေးတပ်နဲ့တိုက်ပွဲနေတိုင်းဖြစ်ပွားနေပါတယ်။
တော်ရရှင်တို့ခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းရင်းသတင်းထောက်တွေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျွန်မကအမီပါ
တိုင်းရင်းဒေသကသတင်းအနေနဲ့အဖြစ်အပျက်တွေကိုစူးစီးပြီးတော့တင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အပတ်စဉ် ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOA မြန်မာပိုင်းရဲ့ email လိပ်စာ bamis@voanews.com ကို ပေးပို့နိုင်ပါတယ်ရှင်။အခုကြာနေသေးတဲ့အချိန်မှာတော့ကြာသာပတင်းညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုစောဝင်းလိုက်တလဲပြောပြပေးပါရှင်။
အမေရိကန်ပြည်ထောင်စုကမြန်မာစစ်ကောင်စီရဲ့လှုပ်ရက်တွေပြောင်းလဲလာအောင်နောက်ထပ်စီးပွားရေးအရဘယ်လိုဖိအားပေးထပ်တိုးလုပ်ဆောင်မလဲဆိုတာစဉ်းစားနေနေရတဲ့အလဲအပြောင်းကာလတစ်ခုကိုရောက်နေပြီလို့အမေရိကန်နိုင်ငံသားရေးဌာနအတိုင်ပင်ခံ Derek Shulley ကပြောပါတယ်။အမေရိကန်နိုင်ငံသားရေးဌာနရဲ့မူဝါဒရေးရာအတိုင်ပင်ခံဖြစ်တဲ့ Brunei နိုင်ငံမှာကျင်းပမဲ့အာဆီယံအစည်းအဝေးမစခင်ထိုင်းနဲ့စင်ကာပူတို့ကိုတွားရောက်ပြီးနောက်အင်ဒိုနီးရှားနိုင်ငံကိုရောက်နေတဲ့အချိန်မှာ ABC သတင်းဌာနကိုပြောကြားခဲ့တာဖြစ်ပါတယ်။ဒါပြင်စင်ကာပူနိုင်ငံဟာမြန်မာစစ်ကောင်းတော်နေငွေထုတ်ငွေသွင်းလောက်ရခက်ခဲအောင်ဖိအားပေးလှုပ်ဆောင်နိုင်တဲ့အခွင့်အလမ်းရှိကြောင်းလဲ Derek Shulley ကပြောပါတယ်ခင်ဗျာ။မြန်မာနိုင်ငံရဲ့လူခွင့်ရေးအခြေအနေဆိုးဝါးလာနေတာမို့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအနေနဲ့ဆယ်စုနှစ်တင်တဲ့ချီပြီးကျင့်သုံးလာတဲ့အဖွဲ့ဝင်နိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွဲရေးမူဝါဒအပေါ်ပြန်တုံ့တက်တဲ့နယ်လို့ မလေးရှားနိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်။မြန်မာပြည်ရေးဟာပြည်တွင်းနဲ့ဒေသတွင်းအပေါ်တက်ရောက်မှုရှိနေတာမို့ကြံတဲ့အာဆီယံနိုင်ငံရဲ့ကိုယ်နိုင်ငံရဲ့စိုးရိမ်မှုကိုအတိအမှတ်ပြုသင့်တယ်လို့ဒီကနေ့ပြုလုပ်တဲ့မြန်မာလူခွင့်ရေးဆိုင်ရာအွန်လိုင်းဆွေးနွေးပွဲတစ်ခုအတွင်းမှာမလေးရှားနိုင်ငံသားရေးဝန်ကြီး ဆိုက်ဖူဒင်အဗ်ဒူလာကပြောသွားတာဖြစ်ပါတယ်ခင်ဗျာ။မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ပြည်ပကတွေပြည်လည်ရေးအတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်အနေနဲ့တန်တမာရေးရပုံမှုဖိအားပေးလှုပ်ဆောင်ဖို့နိုင်ငံတကာလူခွင့်ရေးအဖွဲ့တွေကတောင်းဆိုလိုက်ကြပါတယ်။ဖေဖော်ဝါရီလ10ရက်နေ့မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဖြစ်ပေါ်လာတဲ့ဘာသာရေးနဲ့တခြားလွတ်လပ်ခွင့်ချိ COVID-19 တက်တရလိုက်တဲ့ခံရစေဖြစ်တဲ့မြန်မာနိုင်ငံမှာလွန်ခဲ့တဲ့24နှစ်အတွင်းတက်ခွဲစမ်းသပ်မှုပေါင်း 13,305 ခုကိုပြုလုပ်ခဲ့တာမှာ 638 ဦးမှာရောဂါပိုးကူးစက်နေတာတွေ့ရတယ်လို့စစ်ကောင်စီကြမ်းမာရေးဌာနကသတင်းထုတ်ပြန်ပါတယ်။လွန်ခဲ့တဲ့24နှစ်အတွင်းတွေ့ရှိမှုတွေအရပိုးတွေ့ရခိုင်နှုန်း 4.59%
အောက်တိုဘာလ22ရက်နေ့ကြာသာပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးသွားတာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကအလိမ္မာဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာတွေကတော့ဘီလ်အန်ဒရက်နဲ့ PJ Elias တို့ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA American အသံရဲ့ကြာသာပတေးနေ့